Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာတော်တာရှင်များရှင်လန်းချမ်းမြေကြပါစေ VOA American တမ်းမြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်စက်တင်ဘာလ24ရက်တနင်္လာနေ့မနေ့ဖြစ်အစီအစဉ်လေးကိုမနေ့6နာရီကနေ9နာရီထိလိုင်းတူပြီးတော့24:51တက်တူကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်ခင်ဗျာကျွန်တော်ဆမူဝေပါခင်ဗျာခုမနေ့ခင်အစီအစဉ်လေးတာဝန်ယူတက်ဆက်ပေးမှာပါ
မင်္ဂလာပါရှင်ကျွန်မခင်မျိုးသက်ပါဒီမနေ့ခင်သတင်းတွေကိုကိုကျော်ကျော်သိတဲ့အတူကြီးညာပေးမှာပါအမေရိကန်တရားရုံးချုပ်တရားသူကြီးချင်းနဲ့အမည်စင်းတင်သွင်းခံသူကာဗနော့ဟာသူ့ကိုလိင်မှုဆိုင်ရာအကြမ်းဖက်မှုလုပ်တယ်သူဆွဆွဲခဲ့သူကလာမယ့်ချက်တပရီမှာတရားရေးကော်မတီရှင်းမှာဖတ်ဆိုတော့မှာပါကမ္ဘာမှာအကြီးဆုံးလို့ဆိုတဲ့အိန္ဒိယနိုင်ငံရဲ့ကျန်းမာရေးအစီအစဉ်ကိုတင်းနေနေမှာစတင်လိုက်ပါပြီမလေးရှားမှာတရားဝင်အလုပ်လုပ်နေတဲ့မြန်မာ40လောက်ဖမ်းခံရပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုဆမ်
ကောင်းပါပြီခင်ဗျာအဲ့ဒီနောက်ဒီမနက်ခင်းအစီအစဉ်မှာနားဆင်ကြရမယ့်အထက်မှာဆိုရင်တော့
ဒီစမတ်ဖုန်းမှာပဲ digital tv channel ကို internet မသုံးဘဲနဲ့ digital tuner တက်ပြီးတော့ကြည့်လို့ရတယ
်ဆိုလိုတာစမတ်ဖုန်းတွေကတစ်ဆင့်လူမှုမီဒီယာပေါ်မှာပေါ်ပြနေတဲ့သတင်းတွေအကြောင်းဤပညာရှင်တွေလေ့လာသူတွေနဲ့မိများဆွေးနွေးထားတဲ့မြန်မာအရေးအဆွေးနွေးဆန်းအစီအစဉ်မှာပြည့်စုံနားဆင်ကြဖို့ရှိပါတယ်ဒါအပြင်ကမ္ဘာမှာတက်ကြအကြီးဆုံးဒီမိုကရေစီနိုင်ငံဖြစ်တဲ့အင်ဒိုနီးရှားနိုင်ငံရဲ့သမ္မတရွေးကောက်ပွဲအကြောင်းသတင်းတွေပါမြန်မာပြည်ကပေးစာကဏ္ဍနဲ့ UCD အောင်မြင်ရဲ့ပြည်တွင်းသုံးသက်ချက်ကမ္ဘာတလွန်ထူးခြားဆန်းပြသတင်းများစတဲ့ပတ်စဉ်အစီအစဉ်တွေတင်ဆက်ပေးဖို့ရှိပါတယ်အခုရေဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ခင်မြို့တက်နဲ့ကိုကျော်ကျော်သိန်းတို့ကပြောပြကြပါလိမ့်မယ်ခင်ဗျာ
နိုင်ငံတော်တရားရုံးချုပ်တရားသူကြီးထင်တဲ့အမည်စင်းတွင်သင်ခံရသူ Brett Kavanaugh က1982ခုနှစ်တုန်းကလိင်မှုဆိုင်ရာအကြမ်းဖက်ခဲ့တယ်လို့ဆွဆဲပြောဆိုနေတဲ့ Christine Blasey Ford ကအထက်တော်တော်တရားရေးကော်မတီရှေ့မှာကျတဲ့ပရင်းနေမနှစ်ပိုင်းကြာရင်အများပြည်သူရှေ့မှာထွက်ဆိုမှာဖြစ်ကြောင်းသူ့ရဲ့ရှေ့နေတွေကပြောပါလေ။ဒါပေမဲ့အခုလိုထွက်ဆိုဖို့အတွက်ဘယ်လိုအခြေအနေတွေတတ်မှတ်ပေးရမလဲဆိုတဲ့အသေးစိတ်ကိုတော့ညှိနှိုင်းနေစေပါ။ Ford ရဲ့ရှေ့နေတွေဖြစ်တဲ့ Debra Katz, Lisa Banks နဲ့ Michael Broomwich တို့ကတော့ Ford ကအရင်ထွက်ဆိုပြီးမှ Kavanaugh ထွက်ဆိုဖို့သဘောတူခဲ့တယ်လို့သတင်းတွေမှာဖော်ပြပါလေ။တခြားဘယ်တက်တွေကိုမှမခေါ်ဖို့အတွက်တရားရေးကော်မတီရဲ့အဆုံးဖြတ်ချက်ကိုဒီရှေ့နေ၃ယောက်ကတိတ်သဘောမကျပေမဲ့သဘောတူခဲ့တယ်လို့လည်းဆိုပါဒေမှုဆိုင်အကြမ်းဖက်ခံစဉ်အခန်းထဲမှာအတူရှိနေတယ်လို့ Ford ကပြောတဲ့ Kavanaugh ရဲ့တငယ်ချင်း Mike Judge ကိုတတ်သိဖြစ်နေခေါ်တင်ကြတာဖြစ်ပါတယ်။ဒါအပြင် Ford ကိုဘယ်သူကမိကုန်တွေမေးမယ်ဆိုတာကိုလည်းညှိနှိုင်းနေဆဲဖြစ်ပါတယ်။အထက်လွှတ်တော်တရားရေးကော်မတီမှာ Republican Party ဝင်၁၁ဦးနဲ့ Democrat Party ဝင်က၁၀ဦးပါ။ Republican အထက်လွှတ်တော်မှာ Lindsey Graham က Ford အတွက်ကြားနာမှုကတရားမျှတမှုရှိမှဖြစ်ကြောင်း Fox ရုပ်သံကိုပြောတယ်လို့ Democratic Party ကအထက်လွှတ်တော်မှာ Patty Murray ကတော့Kavanaugh ပေါ်ဆွဆွဲထားမှုတွေပြည်ပြဆိုင်ဆိုင်မဆုံးဆန်းမဲ့အထက်လွှတ်တော် Republican တွေကသူ့ကိုနိုင်ငံတော်တရားရုံးချုပ်တရားသူကြီးဖြစ်အတည်ပြုမယ်ဆိုရင်ကြီးမားတဲ့တုံ့ပြန်မှုတွေနဲ့ရင်ဆိုင်ရမယ်လို့ NBC ရုပ်သံမင်းမြန်းကမှသတိပေးခဲ့ပါတယ်
။ကမ္ဘာကောင်းဆောင်အများပြားတယောက်မင်းခွန်ပြောမယ်83ကြိမ်မြောက်ကုလသမဂ္ဂဒုတိယညီလာခံအစီအစဉ်အင်္ဂါနေ့စတင်မှာဖြစ်ပါတယ်။ဒီနေ့ညီလာခံကိုတက်မယ်လို့စီရင်ပေးထားတဲ့ကမ္ဘာကောင်းဆောင်133ယောက်ရှိတာမို့ပြီးခဲ့တဲ့နှစ်ကတက်ရောက်တဲ့အစီအတွက်114ယောက်တဲ့တိတိတတ်တာပိုများပါတယ်။အစီအစဉ်ကောင်းဆောင်တဲ့တရားမဲ့တရင်ပတ်တွင်စီဝေလို့ဖို့ပန်ကြားချက်ပေါင်း342ခုကိုလက်ခံရရှိထားတယ်လို့ကုလသမဂ္ဂပြောခွင့်ရစတီဖန်ဒူဂျာရစ်ကပြောပါတယ်။အစီအဝေးလို့မဲ့အကြောင်းအရာတွေထဲမှာဆီးရီးယား၊လစ်ဗျား၊ယီမင်၊မာလီနဲ့ဗဟိုအာဖရိကသမ္မတနိုင်ငံတွေကပဋိပက္ခတွေအပြင်မြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်တွေနဲ့ပတ်သက်တာပါလက်စတိုင်းတွေကိုအကူအညီပေးရေး၊နိုင်ငံတွေပညာသင်ယူခွင့်ကိစ္စ၊ခေတ်သစ်ဂျွန်ပြူမှု၊တဘာဝပတ်ဝန်းကျင်ရေးရာ၊စီးရဲနွမ်းပမှုတိုက်ဖျက်ရေးစတာတွေအပြင်လူ့အခွင့်အရေးကြေညာစရတ်290ပြည့်နှစ်ပတ်လည်ဆိုင်ရာလည်းပါဝင်ပါတယ်။ဒီနေ့ကုလသမဂ္ဂဒုတိယညီလာခံကျင်းပချိန်ဟာကမ္ဘာနိုင်ငံတွေအကြဆက်ဆက်လှုပ်ဆောင်တဲ့ multilateralism ယူဆနောက်ရောက်ပြီးတနိုင်ငံချင်းစီအလိုက်တီးခြားလှုပ်ဆောင်ကြတဲ့ unilateralism ယူဆရှေ့တန်းရောက်လာခြင်းနဲ့တိုက်ဆိုင်နေတာကြောင့်ဒီကိစ္စဟာလည်းဆွေးနွေးပွဲတွေမှာမဖြစ်မနေပါဝင်မဲ့အကြောင်းအရာတစ်ခုဖြစ်ပေါ်ရှိပါတယ်။ကုလသမဂ္ဂကတရားဝင်ထုတ်ပြန်ထားတဲ့လက်ရှိအစီအစဉ်အရဆိုရင်မြန်မာအစိုးရအဖွဲ့တာဝန်ရှိသူတူအထွေထွေညီလာခံမှာမိန့်ခွန်းပြောမယ့်ရက်ဟာစက်တင်ဘာလ28ရက်တောက်ကြနေညနေပိုင်းဖြစ်ပြီးအေဝံပြောမယ့်တာဝန်ရှိသူဟာဘယ်သူဆိုတာကိုတော့အတိအကျမသိရသေးပါဘူ
း။တရုတ်ရဲ့တင်ပို့ကုန်တွေပေါ်မှာ American ဘက်ကနောက်ထပ်ခွန်တိုးမြင်ကောက်ခံမဲ့ရမတိုင်ခင်တည့်ရတူမှာ American နိုင်ငံခြားရေးဝန်ကြီး Mike Pompeo ကတရုတ်နဲ့ဘဲကုန်သွေးစစ်ပွဲကိုပဲနှွှဲနှွှဲ American ဘက်ကအနိုင်ရမှာဖြစ်ကြောင်းပြောကြလိုက်ပါတယ်။အခုလို American ဘက်ကလှုပ်ဆောင်တာဟာတရုတ်ကိုနောက်မှတခြားသူရဲ့ညာနာပစ္စည်းမူပိုင်ခွင့်ကိုခိုးမယောင်အရေးယူတာဖြစ်ပြီးတကယ်လို့တရုတ်ကကမ္ဘာအင်အားကြီးနိုင်ငံတစ်နိုင်ငံဖြစ်ချင်တယ်ဆိုရင်ဒါမျိုးမလုပ်သင့်ဘူးဆိုတဲ့အသည့်ကို အတိပေးဖို့ဖြစ်ကြောင်းဝန်ကြီးပေါ်ပီယိုကတင်းနင်းတွင်ဖောက်စ်သတင်းဌာနကိုပြောပါတယ်အခုလိုတရုတ်ကုန်ပစ္စည်းတွေပေါ်မှာအခွန်တိုးကောက်တာဟာတရုတ်နဲ့အမေရိကန်တို့ရဲ့ကုန်သွယ်ပိုကောင်းအောင်လုပ်ဆောင်မှုတရားဖြစ်ကြောင်းနဲ့ထရမ့်အဆိုအဖွဲ့ကခုခံပြောဆိုနေတာဖြစ်ပါတယ်အမေရိကန်နဲ့ကုန်သွယ်ရေးမှာစိုက်ဘာခိုးယူမှုတွေအဆုံးတတ်ဖို့အပါဝင်အမေရိကန်တွေရဲ့ညာနာပစ္စည် American dollar billion Nayabu, Shire, Dio Gomisiribo, Concocamo, American Mintok Gabby, Jar, Settlement and Sally, Tenilama, Satan, Tayamaba, Dio Bagal, American Gomisin, not a billion Chausebu, Dracon, Takaupi, Tongjan Gabari.
Kabama, Jimazon, Jamai, Sosamu, Amagan, Sisengu, India, Unijo, Nerendra Muriga, Tenimanima, Satan Library. Now near Jimbaman, to do Yoko Bori Matangi, and DCZing who Satan like that to be. အစင်းရဲစုံနိုင်ငံသားတန်ပေါင်း900ခုအခမဲ့ကျမရေးဆောင်ရှောက်မှုပေးမယ်လို့အမခံထားပါတယ်။ဒီစီဇန်ဟာအမေရိကန်၊ကနေဒါနဲ့မက္ဆီကိုသုံးနိုင်ငံပေါင်းလူဦးရေထက်ပိုများတဲ့လူဦးရေအတွက်ကိုအကျိုးပေးစေမယ့်အတွက်ကမ္ဘာမှာအကြီးမားဆုံးကျမရေးဆောင်ရှောက်မှုအစီအစဉ်ဖြစ်မယ်လို့ဝန်ကြီးချုပ်မိုရီကပြောပါတယ်။မိုရီခဲလို့နာမည်တက်ခေါ်ဆိုကြတဲ့ဒီစီဇန်ဟာအိန္ဒိယလူဦးရေတစ်သက်သမားနှ ဒီနေ့ကိုကျမကြီးအမကန်ဒေါ်လာ6000ကျပ်စီ300မြန်ဒီစီစဉ်ကိုဒီနေ့အစောပိုင်းကထုတ်ပြန်တဲ့အစိုးရအသုံးစီထဲမှာထည့်သွင်းဖော်ပြထားပါတယ်။ဒီနေ့ကနိုင်ငံဟာလူလူကျမကြီးအတွက်တမျိုးသားလုံးထုတ်လုပ်မှုတန်ဖိုး GDP
ရေမရိကန်တန်မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6:00နာရီကနေပြီးတော့9:00နာရီအထိတိုင်းထုံမီတာ30မြစ်ကီလိုဟတ်စ်90.5တိုင်းထုံမီတာ40မြစ်ကီလိုဟတ်စ်6.5တိုင်းနဲ့ဒုတိယနာရီဝန်းမှာတိုင်းလက်မီတာ190ကီလိုဟတ်စ်15.5တိုင်းနဲ့ထုတ်လွှင့်ပေးနေပါတယ်။မနက်7:00နာရီကနေ9:00အထိပြန်လည်ထုတ်လွှင့်ချက်ကိုတော့တိုင်းထုံမီတာ20
ဗီအိုအေအမေရိကန်တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။မလေးရှားနိုင်ငံမှာတောက်ကြတဲ့ဆန္ဒနှစ်ရပ်ပြုတ်လုပ်တဲ့အထူးစစ်ဆင်ရေးတွေမှာနိုင်ငံသားက9000ကျော်ကိုဖမ်းဆီးခဲ့ပြီးအထက်မှာမြန်မာအနည်းဆုံး40လောက်ပါနေပါတယ်။မလေးရှားမြို့တော်ကွာလာလမ်ပူးနဲ့တိတ်မွေးတဲ့မလေးတောင်ပိုင်းစိုက်ဘာဂျာယာနဲ့ဆီလန်ကောပြည်နယ်တွေမှာမလေးရှားလူမှုကြီးကြပ်ရေးတာဝန်ရှိသူတွ ဒီနေ့ကျွန်တော်တို့အနေနဲ့မြန်မာ30လောက်ဖန်ခံရတယ်လို့မလေးရှားနိုင်ငံထင်းသင်းစခန်းတွေကမြန်မာတွေကိုမြန်မာနိုင်ငံကိုစားပြုအကူအညီပေးနေတူတူပါ VOE
ဖမ်းမိသူတွေရဲ့ဟာတရင်နှစ်ပတ်အချုပ်ခံရပြီးတရားရုံးတင်ဆစ်ရတဲ့အခါပြည်ရှိကြောင်းတွင်ထောင်နှံပြစ်ဒဏ်ကျရမှာပါအမြန်မာအလုပ်သမားလူမှုကြီးကြပ်ရေးနဲ့ပြည်သူအင်အားဝန်ကြီးဌာနအလုပ်သမားညွှန်ကြားမှုဦးစီးဌာနဆင်းရဲမလေးရှားမှာတင်ဝင်အလုပ်လုပ်နေသူ ဒီဒေသတွင်မှာကျွန်တော်တို့တွေ့နေရတဲ့ကျေးစားလူသက်နိုင်ငံငယ်အားလုံးကိုအမေရိကန်ကကြောတောနောက်ခံပေးထားတာဖြစ်တယ်လို့ဘယ်နိုင်ငံတွေဆိုတာအတိအကျမပါဘဲတနင်္ဂနွေနေ့ကပြောပါတယ်သူတို့ကိုမြောက်ပေးပြီးဒီရာဇဝတ်မှုတွေကိုကျူးလွန်ဖို့အတွက်လိုအပ်တာမှန်သမျှကိုထောက်ပံ့နေတာအမေရိကန်တွေတကယ်လို့လည်းပြောပါတယ်ကုလသမဂ္ဂဒုတိယညီလာခံတပ်ဖို့နယူးယောက်မြို့ကိုမထွက်ခင်သမ္မတရူဟာနီကအဲ့လိုပ
ပြောပါတယ်အမေရိကန်ဟာသူ့ရဲ့ရန်လိုမှုအတွက်တောင်တရရရမယ်လို့လည်းဆိုပါတယ်အမေရိကန်ဘက်ကအတူရန်တာလီဘန်ကိုယ်စားလှယ်တွေနဲ့မတွေ့ဆုံဖို့နဲ့တချို့အတူရန်ကိုယ်စားလှယ်တွေဟာတာလီဘန်နဲ့အမေရိကန်ကြားဖြစ်လာနိုင်တဲ့ဆက်မှန်တဲ့တွေ့ဆုံဆွေးနွေးပွဲအတွက်အကြီးအကျယ်ထိခိုက်စေနိုင်တယ်လို့အာဖဂန်နစ္စတန်ကတာလီဘန်သဘုံအဖွဲ့ကလည်းသတိပေးလိုက်ပါတယ် အာဖဂန်နစ္စတန်မှာရှိစိတ်တဲ့အမေရိကန်ရဲ့အခြေစုံစစ်တပ်ခြေစိုက်စခန်းရှိရာဘဂရမ်နဲ့ဒူဘိုင်းမှာအခြေခံ တာလီဘန်အရာရှိတွေနဲ့အမေရိကန်တို့တွေ့ဆုံနေဆိုတဲ့သတင်းတွေထွက်လာပြီးတာလီဘန်အဖွဲ့ကတနင်္လာနေ့မှာအခုလိုကြေညာချက်ထုတ်ပြန်ပြောဆိုတာပါ။တာလီဘန်ပြောခွင့်ရကအခုလိုသတင်းတွေကိုလက်မခံပါဘူး။ဒါဟာသတင်းမှတ်သက်ဖြစ်ပြီးသူတို့တာလီဘန်အဖွဲ့ဝင်ဓမ္မမဟုတ်ကိုယ်စီလက်အဖွဲ့တစ်ဖွဲ့မှဘက်ဂရောင်းမတော်တယ်လို့ဆွေးနွေးဖို့အတွက်ဒူဘိုင်းကိုလည်းမတော်ခဲ့ဘူးလို့ပြောပါတယ်။ဒါပြင်သူတို့ဖွဲ့ကကာတာမှာနိုင်ငံရေးအတွက်ရုံးကမဖွင့်တဲ့အပြင်အမေရိကန်ပြည်ထောင်စုဖြစ်စေတခြားနိုင်ငံတွေကဖြစ်စေသူတို့နဲ့လွတ်လပ်စွာဆက်သွယ်ပြောဆိုနိုင်တယ်လို့လာရောက်လဲပတ်နိုင်တယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်
။မမွတ်ခေါင်းပေါင်းမှုကိုကျူတင်ကောက်ွယ်ရေးတွေကုလသမဂ္ဂကမ္ဘာပန်းနိုင်ငံတကာကြက်ချင်ရေးအဖွဲ့ ICRC နဲ့နီးပညာဆိုင်ရာကုမ္ပဏီကြီးတွေပူးပေါင်းလှုပ်ဆောင်မဲ့ကမ္ဘာလုံးဆိုင်ရာအစီအစဉ်တစ်ခုကိုစတင်လိုက်ပါပြီ။ဒီအစီအစဉ်စတင်ကြောင်းကြေညာတဲ့အခါမှာကမ္ဘာပန်းဥက္ကဋ္ဌဂျင်မြန်းခင်းက20ရာစုမှာကလေးငယ်အများပြားအပါအဝင်လူသန်းပေါင်းများစွာဟာစိုးရွားတဲ့အာဟာရချို့တက်မှုနဲ့ငတ်မုတ်ခေါင်းပေါင်းမှုတန်ကိုခံစားနေကြရဆဲရှိနေတယ်ဆိုတာကမ္ဘာလုံးဆိုင်ရာကြေကွဲပွဲဖြစ်ရပါလို့ပြောပါတယ်။နိုင်ငံတကာအဖွဲ့အစည်းတွေနဲ့အတူ Microsoft, Google နဲ့ Amazon online ဝန်ဆောင်မှုကုမ္ပဏီကြီးတွေပူးပေါင်းပြီး Famine Action Mechanism FAM ဆိုတဲ့ငတ်မုတ်ခေါင်းပေါင်းမှုကိုဖြည့်ဆည်းရေးစနစ်တစ်ခုကိုထူထောင်ကြတာပါ။ဒီစနစ်ကနေလုံးဝငတ်မုတ်ခေါင်းပါတဲ့ခြေနေကိုရောက်သွားနိုင်ခြင်းအများဆုံးရှိတဲ့စန္ဒယိကဆိုင်ရာအချက်အလက်တွေကိုစမ်းစစ်ဖော်ထုတ်နိုင်မှာဖြစ်ပါတယ်ခင်ဗျာ
ထိတ်တရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုကျော်ကျော်သိန်းတို့ကြီးညာသွားခဲ့ကြတာဖြစ်ပါတယ် VOE ကဆက်လက်ပြီးတော့အတန်းပြနေပါတယ်အခုရင်ဆုံးတော့ဒေတာရင်းသတင်းလာတဲ့ပုဂ္ဂိုလ်နားဆင်ရပါမယ်အင်ဒိုနီးရှားနိုင်ငံမှာလာမယ့်ဧပြီလကျရင်ကျင်းပမယ့်တမရရွေးကောက်ပွဲအတွက်မဲဆွယ်စည်းဝေးကာလတနင်္ဂနွေနေ့မှာတည်ဝင်စတင်ပါပြီ။ဂျိုကိုဝီလို့ခေါ်တဲ့လက်ရှိတမရဂျိုကိုဝီဒိုဒိုနဲ့စစ်တပ်ဗူဂျိုတီဟောင်းတို့တို့ကြားအဓိကရှင်ပြန်ရမယ့်ကမ္ဘာတတိယအကြီးဆုံးဒီမိုကရေစီနိုင်ငံကတမရရွေးကောက်ပွဲအကြောင်းကိုကိုကျော်ကျော်သိန်းကဆက်လက်ပြောပြပါလိမ့်မယ်ခင်ဗျာ
။တနင်္ဂနွေနေ့မနက်ပိုင်းကဂျကာတာမြို့လယ်ပေါ်မှာလုပ်တဲ့မဲဆွယ်စည်းဝေးတည်ဝင်စတင်ပွဲအခမ်းအနားတွေကိုတမရဂျိုကိုဝီနဲ့ပြိုင်ဘက်ဗိုလ်ချုပ်ကြီးဟောင်းပရာဘိုဝိုစူဘီယန်တိုးတို့နှစ်ဦးလုံးအင်ဒိုနီးရှားရိုးရာဝတ်စုံတွေဝတ်ဆင်ပြီးအသီးသီးတက်ရောက်ကြပါတယ်။တစ်ဖက်နဲ့တစ်ဖက်လှုပ်ကြံတက်ခိုက်တာတွေလူမျိုးရေးနဲ့ဘာသာရေးကိစ္စတွေကိုနိုင်ငံရေးမှာအတုံးချမဲဆွယ်စည်းရုံးတာတွေကိုရှောင်ပြီးငြိမ်းချမ်းတဲ့ရှင်ပြိုင်မှုဖြစ်အောင်လုပ်ကြမယ်လို့သူတို့နှစ်ယောက်လုံးကအကြေပြုကြပါတယ်။တမရဂျိုကိုဝီဒိုတို့ကဘာဟာစာအင်ဒိုနီးရှားဘာသာစကားနဲ့အခုလိုပြောပါတယ်
။ဆာလင်မန်ဟင်းနာဆာလင်မန်ချမ်မော့အော့ဆာလင်မန်ဂျလက်ကန်က
ာယောက်ကိုယောက်ပုခတ်စော်ကားတာလေးစားမှုကင်းမဲ့တာထိခိုက်ညံ့အောင်ပြောဆိုတာတွေဟာအင်ဒိုနီးရှားနိုင်ငံသားတွေအဖြစ်ကျွန်တော်တို့ကန်ဆွဲထားတဲ့အင်ဒိုနီးရှားတံပိုးတွေမဟုတ်ပါဘူ
း2014ခုနှစ်သမရယူကော့ပွဲမှာဂျိုကိုဝီကိုရင်းနှင်းခဲ့တဲ့ပရာဘိုဟာ1998ခုနှစ်ကကျောင်းသားတွေဆန္ဒပြပြီးအာနာရှင်ဆူဟာတိုကိုဖျောက်ချလိုက်တဲ့အချိန်မတိုင်ခင်မတိမငိမ့်တဲ့ရုံးဝင်းဆန်ခတ်အခြေအနေတွေလအတော်ကြာဖြစ်ခဲ့ခြင်းတုန်းကစစ်ဖက်ထိတ်တန့်တာဝန်ရှိသူတွေဖြစ်ပါတယ်အဲ့ဒီကာလအတွင်းကဒီမိုကရေစီရဲ့လှုပ်ရှားသူတွေကိုဖမ်းဆီးဖို့ညွှန်ကြားခဲ့တယ်ဆိုတာဆူဝါဒိုပြုတ်ကျသွားပြီးတဲ့နောက်ပရာဘိုကဝန်ခံခဲ့ပြီးစစ်တပ်ကနေထုတ်ပယ်ခံခဲ့ရသူပါအခုတော့တမရအဖြစ်ရွေးကောက်တင်မြှောက်ခံရဖို့ဒုတိယအကြိမ်ထပ်ကြိုးစားလာသူပရာဘိုကလည်းဒီမိုကရေစီနီးကျရှင်ကျင်သွားမယ်လို့ပြောပါတယ
် Selalu bersikap tenang bersikap tidak
ကျွန်တော်တို့အစ်စစ်တည်ငြိမ်ရပါမယ်စိတ်ခံစားမှုမများရပါဘူးထိတ်သိမ်းကြရပါမယ်ဒီမိုကရေစီနှိကျရွေးကောက်ပွဲကိုစနစ်တကျငြိမ်းချမ်းစွာကြိုးစို့လှုပ်ဆောင်ကြရမှာဖြစ်ပါတယ်
။ဂျိုကိုဝီနဲ့ဘရာဗိုတို့ရဲ့ပြောစကားတွေအပေါ်အင်ဒိုနီးရှားနိုင်ငံသားအများအပြားကလက်ခံကြပုံရှိတာကိုအငားရမောင်းတူဖြစ်သူအဒီပြောတာအရသိနိုင်ပါတယ်
။ Sebagai warga negara Indonesia pengennya sih pesta demokrasi ini berjalan dengan
အင်ဒိုနီးရှားနိုင်ငံသားတို့အနေနဲ့ကျွန်တော်ဖြစ်စီချင်တာကတော့ချိုးမွေ့ငြိမ်းချမ်းစနစ်ကျတဲ့နိလန်းနဲ့ဒီမိုကရေစီကိုကျင့်သုံးလှုပ်ဆောင်ကြတာမျိုးပါ။နှစ်ဖက်ထောက်ခံသူအသီးသီးကြမှာလေးစားမှုကင်းမဲ့တဲ့လုပ်ရမျိုးမရှိတင်ပါဘူ
း2019ခုနှစ်ဂျကာတာမြို့တော်ဝန်ယူကောက်ပွဲတော်ကတရုတ်လူမျိုးခရီးယန်ဘာသာဝင်မြို့တော်ဝန်ဟောင်းကိုသဘောထားတင်းမာတဲ့မွတ်စလင်တွေကအကြီးအကျယ်ဆန္ဒပြကန့်ကွက်ပြီးရုံးဝင်းဆန်ခတ်အခြေအနေတွေဖြစ်ခဲ့တယ်လို့ထပ်ဖြစ်မှာကိုအင်ဒိုနီးရှားနိုင်ငံသားအများအပြားကမလိုလားကြပါဘူးဒီထက်မှာလုံခြုံရေးအရာရှိတူဖြစ်သူဘူဒီလဲအပါအဝင်ပါ
mudah-mudahan aman jangan sampai terjadi kerusuhan intinya itu aja jangan sampai ada kerusuhan
ရုံးရင်းဆန်ခတ်တုံးတရားမရှိပဲငြင်းငြင်းချမ်းချမ်းဖြစ်လိမ့်မယ်လို့မျှော်လင့်ပါတယ်။ဒါကအရေးကြီးဆုံးပါပဲ။အဓိခရုံးမဖြစ်ရပါဘူး။ရွေးကောက်ပွဲဟာငြင်းချမ်းပြီးဒီမိုကရေစီနီးကျရပါမယ်။ဒါအပြင်မဲဝဲတာမျိုးလည်းထပ်မဖြစ်ရပါဘူး။ဒါဟာအင်ဒိုနီးရှားနိုင်ငံသားတွေတကယ်တမ်းဖြစ်ချင်တာပါပဲ
။ဂျိုကိုဝီကသူ့ရဲ့ဒုတိယသမ္မတလောင်းအဖြစ်နိုင်ငံမှာအစ္စလမ်ဘာသာထိတ်တန့်အာဏာပိုင်အဖွဲ့ဖြစ်တဲ့အင်ဒိုနီးရှားယူလီမာကောင်စီ MUI ရဲ့ဥက္ကဋ္ဌအသက်85နှစ်အရွယ်တရားဟောဆရာမာရူဖ်အာမင်းကိုယူလိုက်တာကြောင့်အတော်များများအံ့အားတင်သွားကြပါတယ်။အ MUI အဖွဲ့ဟာဖတ်ဝါဝါလို့ခေါ်တဲ့အစ္စလမ်ဘာသာအရလိုက်နာရမယ့်စီမင်းစည်းကမ်းတွေကိုထုတ်ပြန်တဲ့အဖွဲ့ဖြစ်ပြီးတချို့လူနည်းစုတွေပေါ်ခွဲခြားသတ်မှတ်တဲ့အမြင်ရှိတဲ့အဖွဲ့ဖြစ်ထင်ရှားပါတယ်။အင်ဒိုနီးရှားလူဦးရေတန်ပေါင်း260မှာ90ရာခိုင်နှုန်းကအစင်လာအားဖြင့်အစွန်းမရောက်တဲ့အစ္စလမ်အယူကိုလိုက်နာကြသူတွေဖြစ်ပေမဲ့အခုတော့တင်းမာတဲ့အယူပဲဘိုးပြီးပြောင်းလာနေပြီလားဆိုတဲ့စိုးရိမ်မှုတွေကလည်းရှိထားပါတယ်။ပရာဘိုးရဲ့ဒုတိယသမ္မတလောင်းကတော့ဒုတိယဂျကာတာမြို့တော်ဝန်ဟောင်းစီဝါရေးလုပ်ငန်းရှင်တထေကြီးဆန်ဒီယာဂါယူနိုပါတမရရွေးကောက်ပွဲဝင်မဲ့သူတွေမပုံတရားမဲ့ကာလကုန်သွားပြီးတဲ့နောက်အင်ဒိုနီးရှားစာသေးစောက်ကော LSI ကပထမဆုံးကောက်ယူတဲ့လူလူသဘောထားစစ်တမ်းမှာဂျိုကိုဝီနဲ့အာမင်းတို့အပေါ်ထောက်ခံသူ52ရာခိုင်နှုန်းရှိပြီးပရာဘိုးနဲ့ယူနိုအပေါ်ထောက်ခံသူက30ရာခိုင်နှုန်းရှိတာတွေ့ရပါတယ်အင်ဒိုနီးရှားသုံးလူပြောင်းငွေတန်ဖိုးမကြာသေးခင်သတင်းပတ်တွေအတွင်းတန်ဖိုးကျလာနေတာပြည်ပကြွေးမီကိစ္စနဲ့တရားစာဒရင်းမြစ်တွေကိုပြပထိန်ချုပ်မှုများနေတဲ့ကိစ္စတွေကိုအဓိကအသုံးချပြီးမဲဆွယ်စီယုံပွဲတွေမှာအတိုက်ခံတွေကဂျိုကိုဝီကိုထိုးနှက်လိမ့်မယ်လို့လေလာသူတွေကသုံးသပ်ပါတယ်။ဧဒီလာ၁၉ရက်နေ့ကျင်းပမဲ့ရွေးကောက်ပွဲတွေမှာနိုင်ငံလွှတ်တော်နဲ့ဒေသဆိုင်ရာလွှတ်တော်တွေအတွက်လွှတ်တော်ကိုယ်စားလှယ်တွေကိုလည်းမဲပေးရွေးချယ်ကြရမှာဖြစ်ပြီးကမ္ဘာမှာမွတ်စလင်လူဦးရေအများဆုံးအင်ဒိုနီးရှားမှာမဲပေးခွင့်ရှိသူ186သန်းနီးပါးရှိပါတယ်ခင်ဗျာ။
ဒါကတော့လာမယ့်အင်ဒိုနီးရှားနိုင်ငံရဲ့သမရရွေးကောက်ပွဲအကြောင်းကိုကြော်ကြော်သိမ်းပြောပြတော့တာဖြစ်ပါတယ်။အခုဆက်ပြီးတော့တင်ပြပေးမှာကတော့မြန်မာရေးဆွေးနွေးကမယ်ဖြစ်ပါတယ်။နှစ်ပေါင်းများစွာသတင်းအမှောင်ချခံခဲ့ရတဲ့မြန်မာနိုင်ငံဟာအခုတော့သတင်းစုံကိုစမတ်ဖုန်းတွေကနေလွယ်လွယ်ကူကူရယူနိုင်နေပါပြီ။ဒါပေမဲ့တစ်ချိန်တည်းမှာပဲသတင်းအမှားလားအမှန်လားစစ်ဆေးရွေးချယ်ဖို့ဆိုတာရှုပ်ထွေးခက်ခဲတဲ့ပြဿနာတစ်ရပ်ဖြစ်လာနေပါတယ်။လူမှုမီဒီယာကိုအသုံးပြုပြီးတော့ပြည်မသတင်းဌာနကြီးတွေကသတင်းဖြန့်ချိမှုတွေဘယ်လိုလှုပ်ဆောင်နေကြပါသလဲ။ဒီအကြောင်းကိုစောင့်ကြည့်နေကြတဲ့လေစူးစမ်းလေးတာ30သူတွေသတင်းမီဒီယာလုပ်ငန်းလောက်ကင်နေသူတွေဤပညာဝန်ဆောင်မှုပေးနေကြသူတွေကိုမတ်စုမြတ်ဘုံကမင်းများဆွေးနွေးထားတာကိုမြမရေးဆွေးနွေးကမ်းစီစဉ်မှာတင်ဆက်လိုက်ပါရစေခင်ဗျာ
။ဒီနေ့ခင်မှာကိုနဲ့မကွာတည်သွားနိုင်တဲ့စမတ်ဖုန်းတွေကြောင့်သိချင်သမျှသတင်းအချက်အလက်တွေကိုအချိန်မရွေးနေရာမရွေးသိရအောင်လို့လုပ်နိုင်နေပါပြီ။သတင်းဌာနတွေဘက်ကလည်းသတင်းတွေကိုအချိန်နဲ့တပြေးညီပေးနိုင်ဖို့အတွက်ပို့ပြီးတော့မှအားထုတ်လုပ်လာကြပါတယ်။သတင်းပေးသူတွေဘက်ကရောသတင်းရယူသူတွေဘက်ကပါဒီအွန်လိုင်းကိုအဓိကအားကိုးလာကြတဲ့အတွက်အစ်စ်အစ်စ်ပေါ်နေတဲ့ဤပညာတွေကိုသတင်းဌာနကြီးတွေဘက်ကမျက်ခြေမပြတ်စောင့်ကြည့်အသုံးချဖို့လိုအပ်လာပါတယ်။ဒီလူဦးရေတရားရဂိုင်းနှုံးနီးပါးလုံးအင်တာနက်ချိတ်ဆက်ဆက်သွယ်သုံးနေကြတဲ့မြန်မာနိုင်ငံမှာဤပညာပြောင်းလဲမှုကြောင့်မလို့မကြခင်အနာဂတ်ကြရင်သတင်းမီဒီယာဖြန့်ဖြူးမှုပိုင်းဘလို့အပြောင်းလဲတွေဖြစ်လာမလဲဆိုတာကိုအခုအစီအစဉ်မှာကြည့်ကြရအောင်ပါရှင်
။ New Media လို့ပြောတဲ့ online ပေါ်ကနေ platform မျိုးစုံသုံးပြီးတော့သတင်းဖြန့်ဖြူးတာကိုနိုင်ငံတကာမှသာမကမြန်မာနိုင်ငံမှာလည်းလုပ်နေကြပါတယ်။သတင်းဌာနတွေဘက်ကသတင်းတွေကိုအခုလိုပုံစံမျိုးစုံနဲ့ဖြန့်ဝေနေကြတဲ့အထက်မှာရုပ်သံသတင်းပုံစံနဲ့ပေးတာကပိုပြီးတော့ထိရောက်လာတယ်လို့ Blue Ocean Operating Management Company ရဲ့ဥက္ကဋ္ဌဦးထွန်းထွန်းနိုင်ကပြောပါတယ်။ Blue Ocean Company ကမြန်မာနိုင်ငံမှာလူသိများတဲ့သတင်းဌာနကြီးတွေရဲ့သတင်းတွေကိုပုံစံမျိုးစုံနဲ့ smartphone တွေစီပို့ပေးနေတဲ့ဤပညာဝန်ဆောင်မှုကုမ္ပဏီတစ်ခုဖြစ်ပါတယ်။
အဓိကတော့ကျွန်တော်တို့ကဒီတော်တော်များများနဲ့စီမီဒီယာတွေမှာဆိုရှယ်မီဒီယာတွေဒီကိုပေ့ချ်တွေရှိကြတယ်ပေါ့ page ကတော့အထူးဆုံးပါနောက်တစ်ခုကတော့ဘာလဲဆိုတော့အခုနောက်ပိုင်းမှာဒီ web tv တွေလောက်လာကြတယ်ပေါ့ web tv လောက်လာကြတဲ့အခါကျတော့ဒီမှာရှိတဲ့ local media တွေလည်းဒီတချို့ media တွေဆိုလို့ရှိရင်ဒီတို့ရဲ့ tv viewer ပေါင်းအတန်းနဲ့ရှိချေတယ်ဆိုတော့အခုနောက်ပိုင်းကတော့ကျွန်တော်ခင်တာကတော့ဒီနောက်ပိုင်းဒီခေတ်စားလာတာကတော့ tv web tv ကိုပို့ခေတ်စားလာပါတယ်အထူးသဖြင့်အရင်တော့ကျွန်တော်တို့ internet ဈေးကြီးတဲ့အတွက်ကြောင့် tv ကို internet ပေါ်အသိမကြီးကြောင်းအခုကတော့အင်တာနက်ကလည်းတော်တော်လေးဈေးပေါ်လာတဲ့အတွက်ကြောင့်မိုဘိုင်းပေါ်ကနေပြီးတော့ဒီမီဒီယာကို TV ပရိုဂရမ်နဲ့ကြည့်တဲ့ဟာတွေကတဖြည်းဖြည်းများလာပါတယ်ခင်ဗျာ
။ဤပညာပြောင်းလဲလာတာရောပြည်သက်တွေဘက်ကသတင်းကိုချက်ချင်းသိချင်တဲ့အခြေအနေမျိုးပြောင်းလဲလာတာကြောင့်မှနောက်သုံးနှစ်ဆိုရင်သတင်းမီဒီယာတွေရဲ့သတင်းပေးမှုပုံစံကရောဘယ်လိုပြောင်းလဲသွားနိုင်ပါသလဲ။ကိုကြည့်ချင်တဲ့အကြောင်းအရာကိုကိုကြည့်ချင်တဲ့အချိန်မှာရွေးချယ်နိုင်မယ်။ Video on Demand ပုံစံတွေပို့ပြီးတော့ခေတ်ဆားလာလိမ့်မယ်လို့မြစည်းမမီဒီယာ group ရဲ့ editor ချုပ်လည်းဖြစ်ဥဆောင်ညွှန်ကြားရမှုလည်းဖြစ်တဲ့ဥဆုံးမြင့်ကခမန့်ထားပါတယ်
။ကျွန်တော်တင်တဲ့ဒီလက်ရှိ traditional media အားလို့ပြောတဲ့ခဏလို့ပေါ့နော်။ဟိုပုံနှိပ် website လည်းအတိုင်းအတာတစ်ခုတည်းဟိုအခုက traditional အောင်ဖြစ်လာပြီ။အစကတော့ new media ပေါ့။ပြီးခဲ့တဲ့ဆယ်နှစ်လောက်က website ဆိုတာ new media ပေါ့နော်။အခုက website က traditional media ဖြစ်သွားပြီးတော့ social media က new media ဖြစ်လာတယ်ပေါ့နော်။အဲပြီးတော့ TV ပေါ့။ဒါတည်းဆက်ရှိနေဦးမှာပါ။ပြီးခဲ့တဲ့3နောက်နှစ်5နှစ်3နှစ်ရှိနေဦးမှာပါ။အဲဒါပေမဲ့သူတို့ဘယ်လိုပုံစံမျိုးနဲ့ရှိမယ်ဆိုတဲ့ဟာသူတို့ဘယ်လို content တွေရှိဆိုတော့မေးခွန်းမရှိမယ်။ damage the pamale, Luria, Beluha Mu, to the pin, Mamabia Nitabo, Mamabia Nitazura, Umabia, the little internet people, Ma, Muti the Lu, smartphone, internet penetration, Punta, I do a jungle, Muti video, Luria, a blue web, Pippi, video on Tamaru Kore, Kuchi, Chene Hago, Kuchi, a chain, Nichi Nine, Hamu, Pubido. Lulam, I don't believe that Umar who's doing iFlix to Netflix to Shea. I don't know more than Spencer. I don't know content here than the Mavi to the Pubidolum. The Mavi to the Pubidos, which are generally to the teacher, anyhow, a chain meeting and any chain Makua content will she need where ye did it. General to do go to the Nasalina Itangini Malamodolo to do Belching Magic as well as a man I move to do. ကြည့်ခြင်းတဲ့အချိန်သူတို့ကြည့်ခြင်းတဲ့ကွန်တန့်ကိုပေးနိုင်မယ်ဆိုတဲ့ခက်ကဒါသုံးနည်းနဲ့ပြန်မှာရောက်မှာအဲ့ဒီဟာကိုပေးနိုင်မှုအရေးကြီးတာပါပဲမြန်မာနိုင်ငံမှာလက်ကိုက်စမတ်ဖုန်းသုံးသူတွေဘက်ကဒေတာအသုံးပြုမှုပိုများလာတာကြောင့်လေအွန်လိုင်းပေါ်မှာဗီဒီယိုကွန်တန့်တွေပို့ပြီးတော့များလာနိုင်တယ်လို့ဦးထွန်းထွန်းနိုင်ကမြင်ပါတယ်
အဲဒီကြတော့ဒီတက်နိုလော်ဂျီအမြဲတမ်းကြောင်းနေတယ်နောက်တစ်ခုကတော့ဗာလဲဆိုတော့ဒီမိုဘိုင်းဖုန်းမှာဒီ SMS တို့ဒီဟာတို့ပဲပါတယ်ပေါ့နော်အခုနောက်ပိုင်းကကြာဒေတာသုံးတဲ့ရိတ်ကအရင်များလာတယ်မိုဘိုင်းအော်ပရေတာတွေကအစားမလုပ်လာလဲဆိုတော့ဒေတာကိုသူပြီးတော့ပရိုမိုးရှင်းတွေပေးလာကြတယ်ဥပမာဒီဖုန်းပြောတာနဲ့ SMS ဆိုတာမဟုတ်ဘဲနဲ့ဥပမာဒေတာဘလောက်ဝယ်ပါပေးမယ်လို့ညပေးမယ်လို့ပေါ့နော်ဆိုတော့ကျွန်တော်တွေနဲ့မြင်တာကတော့ဗာလဲဆိုတော့ဒီဒေတာတွေဈေးပေါ်လာတဲ့အတွက်ကြောင့်ဗီဒီယိုတွေကွန်တန့်တွေကပိုများလာပါတယ်နောက်တစ်ခုကတော့ဗာလဲဆိုတော့ကျွန်တော်တို့ကအခုတော်တော်များများကဒီ Facebook ကလည်း live channel တွင်တဲ့အတွက်ကြောင့်တချို့မီဒီယာတွေဆိုလို့ရှိရင် live channel တွေဖြစ်လာပြီဆိုတော့ဟို live ဟိုလွှင့်တဲ့အတွက်ကြောင့်ကျွန်တော်တို့ user တွေကလည်းပို့ပြီးတော့live ကိုကြည့်လို့ရတယ်ပေါ့တော်တော်များများကအခုဘာဟို video DVD ဟို pre post အပြင်ကို live လွှင့်တဲ့မီဒီယာတွေပို့များလာပါတယ်ခင်ဗျဆိုတော့အထူးသဖြင့်ကျွန်တော်တို့ကဒီ video နဲ့ live ကနောက်ဒီနှစ်နှစ်သုံးနှစ်အတွင်းမှာတကယ် futures
ဒီဂျစ်တယ်မီဒီယာပိုင်းမှာနောက်အများကြီးတိုးတက်ပြောင်းလဲလာနိုင်သေးတယ်လို့နည်းပညာပိုင်းဆိုင်ရာပံ့ပိုးကူညီမှုတွေလုပ်နေတဲ့ဖန်တီးရာရဲ့ CEO ဂျက်စ်ပီတာဆန်ကတော့တွတ်ပါတယ်ဘယ်လိုပဲဖြစ်ဖန်တီးရာမှာကျွန်တော်တို့မကြာခဏပြောပြသလိုတခြားလုပ်ဖို့ကံဖက်တွေလည်းလာသူခံစားရတာကဒီမှာကျွန်တော်တို့ကြီးမားတဲ့ပြောင်းလဲမှုကြီးရဲ့အစသေးသေးလေးကိုပဲမြင်ရသေးတယ်ဆိုတော့ပါမြန်မာန ောင်လို့တောက်အောင်လို့လေးလာစရာအများကြီးရှိနေပါသေးတယ်။မိပညာသုံးပြီးတော့သတင်းတွေဖြန့်ဖြူးပေးနိုင်မဲ့နည်းလမ်းတွေကလည်းဒုနဲ့ဒီပါ။မြန်မာနိုင်ငံကလူဦးရေ100ရာခိုင်နှုန်းနီးပါအင်တာနက်ချိတ်ဆက်ဆက်သွယ်ထားကြပါတယ်။ဒေသတွင်းမှာရှိတဲ့တခြားနိုင်ငံအတော်များများတက်ကိုအများကြီးတာပါတယ်။အဲဒါကလူရစီကိုအချက်လက်တွေပို့ပေးနိုင်ဖို့တိတ်ကိုခိုင်မာတဲ့အခြေခံကောင်းဖြစ်ပါတယ်။ရှိလာမဲ့စင်ကုန်မှုကတော့အွန်လိုင်းပေါ်မှာရှိလာရတဲ့ကအကောင်းဆုံးအကြောင်းအရာတွေကိုလူရင်းစီကိုဘယ်လိုမျိုးထိရောက်ဆုံးပို့ပေးနိုင်မလဲ။ Digital ဉာဏ်ပညာသုံးလာကြတဲ့မျိုးဆက်သစ်တွေကိုသူတို့အတွက်သုံးဝင်မဲ့အချက်လက်တွေရှာတတ်အောင်လို့ဘယ်လိုသင်ပေးရမလဲဆိုတာပါ။တိတ်ကိုစိတ်လှုပ်ရှားဖို့ကောင်းပါတယ
်။ Online ကိုအဓိကထားတဲ့ Digital Media တွေပို့အားကောင်းလာမယ်ဆိုရင်ပုံနှိပ်ထုတ်ဝေတဲ့ Print Media တွေရဲ့အခမ်းအနားကရောဘယ်လိုဖြစ်လာနိုင်ပါသလဲ။ Information Matrix Company ရဲ့အမှုဆောင်အရာရှိချုပ်ဦးတောင်းစုငင်းကတော့မီဒီယာသမားတွေအနေနဲ့အသက်ထွက်လာမဲ့ဤပညာနဲ့မျက်ခြေမပြတ်ဖို့သာအရေးကြီးတယ်လို့ပြောပါရယ်
။ဒီကမ္ဘာလုံးမှာဒီမီဒီယာ trend ကဒီတိုင်းပဲသွားနေတာဆိုတော့ကျွန်တော်တို့လည်းထူးခြားပြီးတော့စန့်ကြည့်ပြီးတော့ရည်တည်နေမှာတော့မဟုတ်ဘူး။အဲ့တော့ဒီ digital ကိုသွားတာတော့သွားပါပဲ။ဒါပေမဲ့ကျွန်တော်မီဒီယာသမားအနေနဲ့အထူးသဖြင့်ဒီမီဒီယာဒီ owner တယောက်အနေနဲ့ပေါ့နော်ကျွန်တော်မြင်တာကကျွန်တော်တို့ဟာဒီပုံနှိပ်မီဒီယာလုပ်နေတယ် digital media လုပ်နေတယ်လို့ခံယူတာထက်မီဒီယာလုပ်နေလို့သာခံယူပြီးတော့ဟိုအခုဒီနေ့ဒီခေတ်မှာဟိုပုံနှိပ်လားဒီရေဒီယိုလားဟိုလားနောက်ကျရင်လည်းမပြောနိုင်ဘူး။မနောက်9နှစ်ဆိုရင်ကျွန်တော်လုံးဝမစဉ်းစားသေးတဲ့ဤပညာအသစ်တစ်ခုပေါ်လာပြီးတော့ဒီမှာ augmented reality လိုမျိုးဖြစ်သွားမယ်။ဟိုသတင်းစင်ညာတိုင်းအဲ့ဒီသတင်းစင်ညာသူကကိုယ့်ရှေ့မှာမတည့်ရက်ပြီးတော့ပြောနေဆိုတဲ့ပုံစံမျိုးဖြစ်သွားမလား။အဲ့ဒီဟာကြောက်မှလူတွေကနားထောင်မလား။အဲ့ဒါကျွန်တော်မပြောနိုင်ဘူးဆိုတော့ဟိုမီဒီယာသမားတွေအနေနဲ့ကတော့ဟို technology ဤပညာကိုအများကြီးဟိုနားဆွင့်တာပါမျက်စိဖွင့်တာပါဒီအသက်အဆန်းတွေကိုနိုင်ငံသားမှဖြစ်နေတာတွေလေကိုယ့်စီကိုအချိန်နဲ့တပြေးညီအခုကဒီငယ်စည်းစားတာမရှိတော့ဘူးလေအဲ့တော့အမေရိကန်မှာဖြစ်တဲ့ဟာလေနောက်နေ့ရန်ကုန်မှာကျွန်တော်ဖြစ်လို့ရနေပြီဆိုတော့ဒါကိုအများကြီးမျက်စိဖွင့်တာဖို့လိုပါတယ်
။ဒ ကျောင်းလဲနေတဲ့ဤပညာနဲ့အနှီးသတင်းတွေပေးနိုင်ဖို့သတင်းဌာနတွေဘက်ကပြင်ဆင်ထားဖို့လိုတဲ့အထက်မှာသတင်းစုံကိုတခါရဲပေးတာထက်မတူတဲ့သတင်းကန္တာအလိုက်ခွဲပြီးပေးတာကအများကြီးပိုထိရောက်လိမ့်မယ်လို့ Jess Peterson ကထောက်ပြပါတယ်
Well, I think one of the big opportunities that comes with such a rapid adoption of technology is to segment
ပြောင်းလဲနေတဲ့ဤပညာကိုအသုံးချတဲ့နေရာမှာအခွင့်အလမ်းကောင်းကြီးတစ်ခုကသတင်းရယူကြသူတွေရဲ့စိတ်ဝင်စားမှုပေါ်လိုက်ပြီးတော့သတင်းတွေကိုတိကျခွဲထုတ်ပြီးပေးနိုင်တာပါ။သတင်းချက်လက်မျိုးစုံကိုတစုတစည်းနဲ့ပေးလိုက်တာမျိုးထက်စိတ်ဝင်စားသူအပေါ်လိုက်ပြီးတော့သူတို့စိတ်ဝင်စားမယ့်အကြောင်းအရာတွေကိုတတ်တတ်စီခွဲပေးတာမျိုးလုပ်နိုင်ပါတယ်။ပထဝီဒေတာရတယ်မဟုတ်ဘူး။မတူညီတဲ့သတင်းဖတ်သူသတင်းကြည့်သူတွေအတွက်ကဏ္ဍတွေခွဲပေးလို့ရပါတယ်။ကိုပြစ်မှတ်ထားတဲ့ပရိသတ်တွေစီကိုရောက်နိုင်ဖို့တိတ်ကိုကောင်းတဲ့အခွင့်အလမ်းကြီးဖြစ်ပါတယ်။
အပြိုင်ဆိုင်ဖြစ်နေတဲ့သတင်းမီဒီယာလုပ်ငန်းတွေအနေနဲ့သူများထက်ပိုသားချင်တယ်ဆိုရင်သတင်းတန်ဖိုးရှိတဲ့တုံးသက်တင်ပြချက်မျိုးကလည်းအရေးကြီးတယ်လို့ဥထွန်းထွန်းနိုင်ကအကြံပေးပါတယ
်။အဓိကတော့ဗာလဲဆိုတော့ကျွန်တော်တို့ကဒီပြည်ပင်းမီဒီယာနဲ့ပြပမီဒီယာနှစ်ခုခွဲလိုက်တာပေါ့မဗီယိုရေးဆိုရင်ကျွန်တော်တို့ကပြပမီဒီယာလို့ကျွန်တော်တို့ကပြောလို့ရတယ်ပေါ့နော်။ဆိုတော့ကျွန်တော်တို့အဓိကတော့ဒီမှာတွေ့ရတဲ့ဟာကဗာလဲဆိုတော့ reach နဲ့ဟိုချက်ချင်းရဖို့ဟာတော်တော်များများသတင်းမီဒီယာတွေမှာအရေးကြီးပါတယ်။တခုခု technical ဆိုလို့ရှိရင်အဲ့ဒီနေရာကိုချက်ချင်းသွားနိုင်ဖို့ချက်ချင်းရောက်ဖို့ပေါ့နော်။ဆိုတော့ဟိုတော်တော်များများတချို့မီဒီယာတွေဆိုလို့ရှိရင်ဒီမှာ i report လို့ဟာမျိုးတွေလောက်လာကြရတယ်။ဆိုတော့ဟိုကြောက်ကအနည်းဆက်တဲ့လူကနေပြီးတော့အဲ့ဒီမီဒီယာဌာနကိုချက်ချင်းပို့ပေးလိုက်မီဒီယာဌာနကဒါကိုအတည်ပြုပြီးမှပြီးတော့ပြန်ပြီးတော့ဟိုပြန်လောက်တာမျိုးလိုပေါ့နော်။ဆိုတော့ဒါကတော့လုပ်လို့ရတယ်လို့တခုကျွန်တော်တို့စီမှာနောက်ပါလိုနေတာလဲဆိုတဲ့အခါတကယ် professional media တွေကနေပြီးတော့သုံးသက်ချက်တွေလိုတယ်။ဆိုတော့ news ကတော့ everywhere is news ။ဒါပေမဲ့အဲ့ဒီ news ကနေ့တိုင်းနဲ့မိနစ်တိုင်းမှာသတင်းတွေဖြစ်နေတာပဲ။ဒါပေမဲ့ကျွန်တော်တို့ကဘယ်လိုဟာမျိုးကိုဒီလိုမျိုးဒီပြပ media တွေကနေပြီးတော့လိုအပ်လဲဆိုတဲ့အခါကျတော့ဥမာကျွန်တော်နှစ်ကုန်သွားလဲဆိုတဲ့နှစ်အတွင်း review ဥမာနိုင်ငံရေးစီးပွားရေးလူမှုရေးကျန်းမာရေးပညာရေးအဲ့ဒီကဏ္ဍတွေမှာဒီ cover story လိုဟာမျိုးတွေပေါ့နော်ဆိုတော့အဲ့ဒါမျိုးတွေများများလုပ်ချင်အဖြစ်မြန်မာနိုင်ငံမှာရှိတဲ့လူတွေကဗဟုသုတပူရနိုင်ပါမယ်ဆိုတော့ up to date သတင်းတွေကလည်းတို့ဘယ်နေရာမှာရှာလို့ရတယ်အဲ့လိုမျိုးဒီလိုမျိုးဒီ story နဲ့ဒီလိုမျိုးရေးတဲ့ဟာမျိုးကြတဲ့အခါကျတော့ downtown media လေးတွေမလုပ်ပေးနိုင်ကြအောင်ဆိုတော့ဒီနိုင်ငံသား media တွေအနေနဲ့အဲ့လိုမျိုးတွေများလုပ်ပေးရင်တော့ကျွန်တော်တို့တန်းပြမှာရှိတဲ့လူတွေအတွက်ဗဟုသုတပူရနိုင်ပြီအဲ့ information တွေပူရနိုင်မယ်ပေါ့ဟုတ်
သတင်းပိုင်းနဲ့ပတ်သက်ရင် smartphone တွေရဲ့အခမ်းကဏ္ဍကရောနောက်3နှစ်လောက်အတွင်းမှာဘယ်လိုဖြစ်လာအောင်မှာပါလဲ
အဓိကအရေးကြီးတယ် smartphone မျိုးစုံမှာအရေးကြီးတယ်နေရာလုတ်တဲ့ပုံမှာနံပါတ်1ကတော့ရေကူးရေးမှာတော့ smartphone နေရာအရေးပါလာလိမ့်မယ်အခုလည်းပါနေပါပြီရေကူးရေးနောက်ပြီးတော့ပို့ဆောင်ရေး content တခုကိုချက်ချင်းပို့တဲ့ဟာမျိုးเนาะဒါရေကူးရေးပို့ distribution production distribution အဲ့မှာ plus smartphone ကတော့ multi purpose use smartphone တွေပို့ပြီးတော့ဝါပြလာနေမယ်ဓာတ်ပုံဗီဒီယို text အပြင်ကျွန်တော်တို့အခုဆိုရင်ကျွန်တော်တို့ဘာလုပ်ဘာကိုလုပ်မလဲဆိုတော့ကျွန်တော်တို့ smartphone မှာပဲ digital tv channel ကို internet မသုံးဘဲနဲ့ digital tuner တက်ပြီးတော့ကြည့်လို့ရတယ်ဆိုလိုတာက smartphone တစ်ခုဝယ်တာနဲ့အကုန်လိုအပ်မျှော်လင့်နိုင်မယ်အဲ့တော့ smartphone တွေရဲ့ဒီ multiple use ကပုံပြီးတော့များလာနိုင်မယ် smartphone တွေအခုတည်းပုံများလာနိုင်မယ်
smartphone တွေကြောင့်ဒီသတင်းဖြန့်ဖြူးတဲ့ပုံစံသတင်းရယူတဲ့ပုံစံတွေပြောင်းလဲလာခဲ့တယ်လို့သတင်းမှာသတင်းတုပြဿနာတွေလည်းရှိလာနေပါတယ်။ဒါပေမဲ့ဒီ smartphone တွေကြောင့်ပဲသတင်းလုပ်ငန်းတွေဘက်ကထိရောက်တဲ့သတင်းပေးမှုတွေပို့ပြီးတော့လှုပ်လာနိုင်ကြပါတယ်။မကြခင်အနာဂတ်မှာလည်းထပ်ပြီးတော့မှပြောင်းလဲတိုးတက်လာမယ့် smartphone ဤပညာနဲ့အတူသတင်းစီးဆင်းမှုပုံစံတွေလည်းပြောင်းလဲလာအောင်မှာပါ။အဲ့ဒီအပြောင်းလဲတွေအတွက်ပြင်ဆင်ထားကြရမယ့်တစ်ချိန်တည်းမှာရှိလာနိုင်မယ့်စိန်ခေါ်မှုတွေကိုဘယ်လိုဖြေရှင်းမလဲဆိုတာထက်အတွက်စဉ်းစားထားဖို့ကလည်းတိတ်ကိုအရေးကြီးတယ်ထင်ပါတယ်ရှင်။ကျွန်မဆုမြတ်ပါမှာ
။ဘာရှိမြန်မွန်တင်ဆက်တဲ့မြမအရေးစူနီကန်းစီစဉ်ကိုနားဆင်ကြရတာပါ။ VOE ကတင်းနေတာနေမဲ့ဖက်စီစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်။မနေ့ပိုင်းအစီအစဉ်တွေကိုမနေ့9နာရီအထိဆက်လက်ပြီးတော့အတန်လှင့်ပေးနေတာဖြစ်ပါတယ်ခင်ဗျာ။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့တနေ့တနင်္ဂနွေမှာလိုင်းလက်မီတာ190ကပါထိုင်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေပါတယ်။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာအခုဆိုရင်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီတော်တော်ရှင်တို့ဆက်လက်နားဆင်နေကြတာကတော့ VOE မြန်မာပိုင်းရဲ့တင်ဆက်နေနာနခင်ရဲ့ဒုတိယပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လက်ရှိထုတ်နေစေမီတာလှိုင်းတွေအပြင်လှိုင်းလက်မီတာ190 kHz 1509ကပါတိုးချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ် VOE မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Facebook တို့ကနေအချိန်နဲ့တပြေးညီနားဆင်နိုင်တယ်လို့ VOE ရဲ့ website ဖြစ်တဲ့ burmese.voanews.com မှာလည်းနာဆင်ဖတ်ရှုနေပါတယ်အခုဒုတိယပိုင်းအစီအစဉ်မှာဆိုရင်တည်င်းစာဆရာဦးစီစုအောင်မြင့်ရဲ့ပြည်တွင်းသုံးသက်ချက်ကဘာတလွားထူးခြားစံပြတည်င်းများအစီအစဉ်တွေကိုတင်ဆက်ပေးမှာပါအခုရေဆုံးတော့မြမပြည်ကပေးစာအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်မအေးတန်နာကျော်စီစဉ်တင်ဆက်ထားတာဖြစ်ပါတယ်နားဆင်ပါခင်ဗျာ
လာပါရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချပေးပါတော့မယ်ရှင်။နောက်ပိုင်းမှာတော့အနောက်တိုင်းတီလီတစ်ပုတ်နဲ့လည်းဖြောပြေးပေးမယ်အပြင်တော်ရရှင်တွေချင်းချင်းပေးပို့လာတဲ့မေတ္တာအတီလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါလိမ့်ရှင်။အခုတော့ VOE အစီအစဉ်တွေကိုနားဆင်ပြီးတော့မှတ်ချက်တွေလေးရေးလာတဲ့တော်ရရှင်တွေရဲ့စာတွေကိုအရင်ဦးဆုံးပြန်ချပေးကြပါရစေ။ကျမတို့ VOE ကထုတ်လွှင့်ပေးနေတဲ့ Radio နဲ့ရုပ်မြင်သံကြားသတင်းတွေကိုသတင်းလွှာအဖြစ်နဲ့ email ကနေနေ့စဉ်ပေးပို့နေတာပါ။ဒီလိုမျိုး email မှာယူပြီး VOE ကိုအားပေးကြတဲ့သတင်းရှင်တွေမှာတော့ဦးခုတ်တူပေါင်းဆိုတဲ့သတင်းရှင်က
တခြားသတင်းတွေထက် VOE ကိုအဖက်အများဆုံးဖြစ်ပါတယ်။နောက်မှလည်းပို့ပါမေတ္တာရက်ခံပါတယ်
။ဟုတ်ကဲ့ပါရှင် VOE ကထုတ်လွှင့်မှုတွေကိုလိုချင်တယ်လို့တစ်ခါလာပြီးတော့ subscribe တောင်းယူထားတယ်ဆိုရင်တော့ကျမတို့ VOE ကအစီအမဲပို့ပေးပါရနော်။နောက်ထပ်တော်ရရှင်ဦးလေးကြီးဆိုတဲ့တော်ရရှင်ကတော့ Messenger မှာစာတူတူလေးရေးလာတာပါတရင်နားဆင်ခြင်းလို့ဘလို့နားထောင်ရမလဲပြောပါအောင်နဲ့ဟုတ်ကဲ့ပါအလွယ်ဆုံးနေ့ကတော့ Radio ကနေနားထောင်ဖို့ပဲဖြစ်ပါတယ်ရှင် Radio ကနေထုတ်လွှင့်ပေးနေတာကတော့နှစ်ပေါင်းများစွာကြာလာပြီမလို့လူတိုင်းကမင်းရင်သိနိုင်ပါရဲ့နော်အခုနောက်ပိုင်းမှာဆိုရင်လည်းကျမတို့ရုပ်မြင်သံကြားအစီအစဉ်တွေကိုရုပ်မြင်သံကြားကနေပြီးတော့ဓာတ်ရိုက်ဖန်ကြည့်ရှုနိုင်ပါတယ်ကျမတို့ရုပ်မြင်သံကြားကနေထုတ်လွှင့်ပေးတဲ့နေရာမှာလည်းဓာတ်ရိုက်ထုတ်လွှင့်မှုရောနောက်ပြီးတော့အကြိမ်ကြိမ်ပြန်ပြီးထုတ်လွှင့်ပေးနေတာရောအားရအားလုံးတော်ပြတိရှိနိုင်ပါတယ်။ဒါမှမဟုတ်ရင်လည်း DVV ရုပ်မြင်သံကြားလိုင်းရနေပြီးတော့ထပ်ဆင်ထုတ်လွှင့်ပေးကြလည်းရှိပါတယ်။အဲ့မှာလည်းကြည့်လို့ရပါရဲ့နော်။အဲ့လိုမျိုးရေဒီယိုကနေလည်းဖန်သားမထောင်ချင်ဘူး။နောက်ပြီးတော့ရုပ်မြင်သံကြားကလည်းကြည့်ဖို့ခက်ခဲတယ်ဆိုရင်တော့မြန်မာနိုင်ငံမှာအသုံးများတဲ့ Facebook ကနေပြီးတော့လည်းကျွန်တော်တို့ထုတ်လွှင့်ချိန်နဲ့တပြိုင်တည်းထဲရောနောက်ပြီးတော့ထုတ်လွှင့်ပြီးချိန်မှပြန်ပြီးတော့ကြည့်ရှုတာနားဆင်တာမျိုးရောလုပ်လို့ရပါတယ်။ Facebook ကတဆင့်ဆိုရင်တော့ဒီတယ်လီဖုန်းကိုအသုံးပြု Internet ကိုအသုံးပြုရတာမလို့ငွေကုန်ကြေးကျပုံများပါတယ်။ဒါပေမဲ့အဆင်ပြေတဲ့အပိုင်းမှာကျတော့လည်းကိုရောက်တဲ့အရင်မှာရောက်တဲ့နေရာမှာဒီသတင်းလေးတွေကိုသိချင်သလိုအချိန်မရွေးပြန်ပြီးတော့သွားကြည့်ရှုလို့ရတယ်နားဆင်လို့ရတယ်မလို့အဲဒီ Facebook ကတော့တော်တော်လေးကိုလူအသုံးများတာတွေ့ရပါတယ်နော်။ဖီယိုရီကထုတ်လွှင့်ပေးတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ရေးလာတယ်နောက်ထပ်သောရရှင်တစ်ယောက်ကတော့ကျမတို့တလောတော့ကပဲထုတ်လွှင့်ပေးသွားတယ်ဒဝေရင်နဲ့စီမံကိန်းအထူးစည်းဝါးရေးဆောင်နဲ့ပတ်သက်တဲ့အထူးအစီအစဉ်အပိုင်း၃ပိုင်းကိုနားဆင်ကြည့်ရှုပြီးတော့ရေးလာကြတဲ့သောရရှင်တွေပဲဖြစ်ပါတယ်။ဘာကြောင့်ရတင်ပြခဲ့လဲဆိုတာနည်းနည်းလေးပြန်ကောက်ရမယ်ဆိုတော့နှစ်တော်ကြာရပ်ဆိုင်ထားခဲ့တဲ့ဒဝေရင်နဲ့စီမံကိန်းနဲ့စည်းဝါးရေးဆောင်မကြခင်မှာပြန်ပြီးတော့စတင်နိုင်ဖို့ပြင်ဆင်နေတဲ့အကြောင်းဘာလို့အချက်တွေတွေးရလဲနောက်ပြီးတော့ဒီစီမံကိန်းကြောင့်တကယ်တမ်းအကောင့်ထဲပေါ်တဲ့အခါမှာရည်မှန်းထားသလိုမှဖြစ်ပါမလား။ဒဝေရင်နဲ့စီမံကိန်းကဘယ်လိုရိုက်ခတ်မှုတွေရှိမှလဲ။ဒဝေရင်နဲ့စီမံကိန်းရဲ့ပွင့်လင်းမြင်သာမှုနောက်တော့ပတ်ဝန်းကျင်ကိုရောဘယ်လိုရိုက်ခတ်မှုတွေရှိမှလဲဆိုတာတွေကိုတင်ပြရသွားတာပါ။သွားရှင်တယောက်ကတော့ဒီစီးပွားရေးစီမံကိန်းကြီးပြန်စတော့မယ်ဆိုလို့အထူးဝမ်းသာပါတယ်လို့ရေးလာပါတယ်။ကိုဇော်ဝင်းဖြစ်ပါတယ်။သူကမြန်အောင်လို့လေနိုင်ငံသူနိုင်ငံသားတိုင်းရဲ့အလုပ်ကံအခွင့်အရေးပုံများလေးဖြစ်မှာပေါ့တဲ့။လင်းလင်းဆိုတဲ့သွားရှင်ကလည်း
မြန်မြန်အကောင့်တွေပေါ်ပြီးအောင်မြင်ပါစေခင်ဗျာတိုင်းတစ်ပါးမှာအလုပ်လုပ်ရတာအစအစအရာရာအဆင်မပြေမှုတွေကပိုများပါတယ်ကိုတိုင်းပြည်မှာအလုပ်လုပ်ချင်ပါတယ်အလုပ်ကင်မြန်ပေါ်များပါစေလို့ဆုတောင်းမိပါတယ်ခင်ဗျာ
သူကလည်းအလုပ်ကင်အခွင့်အရေးတွေပဲပြောလာတာပါနော်ဂျော့စမစ်ဆိုတဲ့တော်ရရှင်ကတော့ဒီလိုမျိုးအကြောင်းအရာတစ်ခုကိုစစ်စစ်ငငစုံစမ်းပြီးတင်ပြပေးရတဲ့အတွက်ကြောင့်အထူးကျေးဇူးတင်ပါတယ်လို့ဆိုလာပါတယ
်သတင်းဆိုတော့အဲ့လိုသတင်းမျိုးမှကြိုက်တာပြည့်ပြည့်စုံစုံပေါ့တချို့သတင်းတွေကြတော့သတင်းကောင်းစီးကအပြည့်ဖတ်လိုက်ရတာကတဝက်တပြက်ပဲ
ကိုယ်စားဝန်ထမ်းစီစဉ်တင်ဆက်ပေးသွားတဲ့တဝဲရင်းနှီးအစီအမံခင်းနဲ့အထူးစီးပွားရေးဆောင်အထူးစီစဉ်အပိုင်း၃ပိုင်းကိုကြည့်ရှုပြီးတော့သွားရှင်နဲ့တုံ့ပြန်စာတွေရေးလာကြတာဖြစ်ပါတယ်ရှင်။ ဒီအစီအစဉ်ကအထူးကိုအကျိုးများပါတယ်ဆိုပြီးရေးလာတဲ့သောရရှင်ကတော့တခုမျိုးတကသောရရှင်ဦးလာထွန်းဖြစ်ပါတယ်သူကအပတ်စဉ်ထုတ်လွှင့်ပေးတဲ့အမေရိကန်အီဒီအမ်အတုံးတို့များအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ပြီးတော့စာရေးလာတာဖြစ်ပါတယ်ဒီသောရရှင်ဦးလာထွန်းကဝလ်အလ်ခေဝေါ့ခ်ဆိုတဲ့အင်္ဂလိပ်စကားလုံး
အီဒီအမ်အတုံးနှုန်းကိုနားဆင်ပြီးတော့အဲ့ဒီသင်ခန်းစာနဲ့ပတ်သက်ပြီးတော့ပြန်ပြီးရေးလာပါတယ်။အီဒီအမ်စကားလုံးတွေနားထောင်ရတာခရိုင်းတဲ့ပုံရှင်းရှင်းလင်းလင်းသဘောပေါက်တယ်လို့ခန်းစားလိုက်ရပါတယ်ဗျ။ကတိကောက်ဖြစ်မဲ့စကားမျိုးဥပမာအပြောတစ်မျိုးအလုပ်တစ်မျိုးအပြောကတော့ချောပါရဲ့စတာမျိုးအားနာရစေတဲ့စကားတွေနဲ့ဆိုတော့ပြောရရေးရတာလက်တော်နေတာပေါ့ဗျ။ဒါလို့ကလက်စ်စထရောနားထောင ကျွန်တော် ਆ ကိုသတိရပြီးဒီအီဒီရဲ့သဘောတဘာကဒီလိုပါလားဆိုပြီးကျင်းနှက်မိပါသေးတယ်အင်တန်လှတဲ့စာလုံးလေးတွေပါလားလို့ခန်းစားသဘောပေါက်ရတာပေါ့လေကျေးဇူးတင်ပါတယ်အသက်ကြီးမှလက်ပေးတင်နေရသလိုလည်းဖြစ်နေတာပါဘာပဲဖြစ်ဖြစ်စိတ်ဝင်စားပြီးစူးစိုက်နားထောင်လေ့လာရင်စာတက်ရုံမကကျင်းနှက်နှစ်သက်မှုကိုလည်းခန်းစားရနိုင်တာလဲတွေ့လိုက်ရတာပါဒီလိုစိတ်ချနိုင်မှုမျိုးဟာရှားပါးလာနေပါပြီဒါကြောင့်လဲပူသဘော
EDM American EDM English satengana season ko na sin pyo sa yi pyo Jesus tin chang pyo la kae da ba tomorrow view ga abasin thulun pi de EDM tengana season ko radio ga yo zo myin tan cha ga ba na myo sa long thulun pi ni ba ye ai season ni ko pyan chi pyan na thong chin ne chin lo tomorrow view website tin na ma ka be ne Facebook sa myin na ba ma le na sin chi shu nai ma ye no aku set pi yo tora shin ni ye yin phwin sa ri ko phop pya pi chin ma le tora shin la me ni yang so de tora shin ga ro မြန်မာနိုင်ငံမှာတိုင်ကြားမှုတွေနဲ့ပတ်သက်ပြီးဖြေရှင်းမှုတွေအမတမအကြမ်းကြာနေပါတယ်ဆိုပြီးတော့သူရေးလာတဲ့စာရေးစာကိုအခုဖော်ပြပေးချင်ပါတယ်ဒီသောရရှင်လာမင်းနေရောင်ကသူ့ရဲ့တိုင်စာကိုအခုချိန်ထိစစ်ဆေးမေးမြန်းတာမျိုးမရှိသေးပါဘူးဒါကြောင့်မလို့ VO ကတဆင်ဒီသက်ဆိုင်ရာအနေနဲ့တိရှိပြီးမြန်မြန်လေးကြင်တွေ့ဖို့အတွက်သူဝေးများချင်ပါတယ်ဆိုပြီးစာရေးလာပါတယ
်အာဂရိလိုက်စားမှုနဲ့မလကုံကတိုင်စာကိုရက်ပေါင်း60အတွင်းမှာမန္တလေးတိုင်းစိုးရွားကိုပြန်လည်စီစစ်တင်ပြရယ်အဂရိတိုက်ချဲ့ရေးကော်မရှင်ကညွှန်ကြားထားပေမဲ့အခုရက်60ရှိတဲ့အထိတိုင်ကြားသူကိုခေါ်ဆစ်တာမရှိသေးပါဘူး။ဒါကြောင့်မို့ရှစ်လပိုင်း15ရက်နေ့ကထပ်ပြီးအဂရိထံတိုင်စာပို့ပြီးပါပြီ။အခုထိအကြောင်းပြန်ခေါ်ယူစစ်ဆေးခြင်းမရှိပါဘူး။သမရထံထိုက်ပြီးတိုင်ကြားစရာလိုသေးလားညွှန်ကြားပေးပါ။
Okay ဒီသောရရှင်ရဲ့စာကိုဖော်ပြပေးလိုက်ပါရနော်။တော်ရရှင်ကတက်ဆိုင်ရာကိုဒီစားလိုက်ကနေပြီးမှတ်ပုံနေနဲ့ထည့်ထားတယ်ရဲဆွဲနဲ့ပြည်စာကိုပါတက်ပုံရိုက်ပြီးပို့ပေးလိုက်ပါတယ်သူရဲ့ပြောတဲ့ရဲဆွဲတွေမှန်မှန်မှန်ကိုသိစေချင်လို့ဖြစ်ပါလိမ့်မယ်နော်အခုနောက်ဆုံးဒါယူသားလေးဆိုတဲ့တော်ရရှင်ရဲ့ရင်ဖွင့်စာကိုလည်းဖော်ပြပေးချင်ပါတယ်သူကဗီဒီယိုဖွဲ့သားတွေအားလုံးကျမ်းမာကြပါစေလို့ဆုတောင်းလိုက်ပါတယ်ဆိုပြီးတော့အခက်ခဲတွေကြာကဗီဒီယိုတွေဆုတောင်းပေးလာပါတယ်ဒီဒါယူသားလေးဆိုတဲ့တော်ရရှင်ထိုင်းနိုင်ငံမှာကြုံတွေ့နေရတဲ့သူရဲ့အခက်ခဲကိုမြန်မာနိုင်ငံကလူငယ်တွေသိရှိပြီးတော့အခြေအနေမှန်တွေကိုသဘောပေါက်စေဖို့အတွက်သူရင်ဖွင့်အကြောင်းကြားခြင်းဖြစ်ပါတယ်ဆိုပြီးတော့အခုလိုသူထိုင်းနိုင်ငံမှာကြုံတွေ့နေရတဲ့အခက်ခဲတွေကိုရေးလာပါတယ
်ကျွန်တော် VOA ကိုနားထောင်ခဲ့တာ14နှစ်သားရရပါအခုအသက်က32နှစ်ရှိပါပြီအခုညီတောင်းညင်လို့ပါကိုယ်နိုင်ငံမှာအလုပ်ကိုင်မရှိတာကိုအခွင့်ကောင်းယူပြီးထိုင်းမှာမတရားစီကိုင်းခံနေရပါတယ်လက်သီးလက်မောင်းတန်းပြီးတော့ဆဲဆူချိန်မောင်းပြီးခိုင်းနေတာကိုခံရပါတယ်ကျွန်တော်တို့ဆင်းရဲလို့လူခွေရင်မရှိတော့ဘူးလားဗျာဘယ်ကိုအကူညီတောင်းအောင်မသိလို့ VOA ကိုရင်ဖွင့်လိုက်တာပါထိုင်းတောင်ပိုင်းဟဲ့ရိုင်မြို့ချိုတီဝက်ငါးတက်တာဘူးဆက်ရုံမှာပါမြန်မာပြည်မှာစားကျုပ်ချိုတုံးကပုတ်ပြက်မဟုတ်ပါဘူးဒီရောက်တော့ပုတ်ပြက်ကီလိုနဲ့တောင်းပါတယ်ထားပါတော့ဒါကိုကျွန်တော်မပြောတော့ပါဘူးကျွန်တော်တို့အားလုံးသိကျင်တာကကီလိုပါဘလို့ကီလိုနဲ့ချိန်မှန်းဘသူကမှအတိမပေးပါဘူးမနဲ့မိုးလင်းနဲ့အလုပ်ဝင်တာနဲ့ငရဲပြည်မှာလိုပါပဲဗျာသူတို့စိတ်ကောင်းတဲ့နေ့18ဘန်းလောက်ချစ်6ကီလိုလောက်ရပါတယ်စိတ်မကောင်းတဲ့နေ့25ဘန်းလောက်ချစ်4ကီလိုမကျော်ပါဘူးဘလို့ကီလိုနဲ့ချိန်တာလဲအတိမပေးပါဘူးမကျင်တဲ့လို့သွားတိုင်ရင်လဲအလကားပါပဲမြန်မာစကားပြန်ကပူဆိုးပါတယ်အားလုံးကိုကြောက်လန့်ပြီးတော့လုံနေကြရပါတယ်ကျွန်တော်ရဲ့စာလေးကိုမဖယ်လိုက်ပါနဲ့မြန်မာပြည်ကလူငယ်တွေပါတိအောင်ဖတ်ပေးစေချင်ပါတယ် VOA အဖွဲ့သားတွေအားလုံးကျမ်းမာကြပါစေဗျာ
ဟုတ်ကဲ့ပါထိုင်းနိုင်ငံကိုရောက်တဲ့ဒီတရားမဝင်တရားဝင်မြန်မာရွှေပြောင်းလူသားတွေအနေနဲ့အခုလိုမျိုးအခက်အခဲတွေကြုံရတဲ့အစားတွေမကြာခဏအရရှိတတ်ပါရဲ့နော် ဒီအခုဒါယုသားလေးဆိုတဲ့တော်ရရှင်နဲ့ထိုင်းနိုင်ငံဘက်အချမ်းမှာမြန်မာအလို့သမားတွေကိုအကူအညီပေးနေတဲ့အဖွဲ့တွေနဲ့ဆက်သွယ်ပြီးတော့ဒီကိစ္စပေါ်မှာဆက်ပြီးတော့တိုင်စားမှုတွေရှိမရှိကျွန်မကတော့မသိလို့တိတိပပတော့ပြောလို့မရပါဘူး။ဒါပေမဲ့အဲ့လိုမျိုးအလို့သမားတွေကိုအကူအညီပေးနေတဲ့အဖွဲ့တွေမဲဆောက်မျိုးမှရှိပါတယ်။ဒါကြောင့်မလို့သူတို့ကိုဆက်သွယ်ကြည့်ပါလို့အကြံပြုချင်ပါတယ်နော်။တော်ရရှင်ရဲ့ပေးစာတွေကိုဒီမှရင်ရက်ချင်ပါရင်ဒေးတောင်းလာတဲ့တော်ရရှင်တယောက်တောင်းဆိုထားတဲ့တခြင်းလေးနဲ့ထုတ်လွှင့်ပေးဦးမှာဖြစ်ပါတယ်။တခြင်းအောင်းလေးတစ်ပုဒ်မလို့စောင့်မျှော်ပြီးနားဆင်ပါနော်။ Tomorrow View ရဲ့မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒီတခြင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျွန်တော်တို့ VOE ကိုစာရေးတာဖို့ဖိတ်ခေါ်ပါတယ်နော်။စာရိတ်ကနေစာပို့မယ်ဆိုရင် VOE American Dan မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိတ်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့စာရေးတာနိုင်ကြပါတယ်။ email ပို့ဖို့မယ်ဆိုရင် bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။ခုတော့ဒေတာလာတဲ့တော်ရရှင်တောင်းဆိုထားတဲ့ခြင်းလေးတကယ်တမ်းကျတော့ကျွန်မကဒီတစ်ပတ်မှာတခြားခြင်းလေးထုတ်လွှင့်ပေးဖို့ရွေးချယ်ထားပြီးသားဖြစ်နေပြီမယ်ဒီတော်ရရှင်ရဲ့စာကကျွန်မဒီအစီအစဉ်အတွက်အတန်မသွင်းခင်လေးမှာချိန်မီရောက်လာခဲ့လို့ကျွန်မသူ့ရဲ့စာလေးကိုပဲကြားဖြတ်ပြီးဖတ်ပေးလိုက်ပါတယ်ဘာလို့လဲဆိုတော့သူကလည်းမွေးနေ့အတွက်တောင်းဆိုထားတယ်ဆိုတော့မွေးနေ့ကလည်းတော်တော်လေးနောက်ကျပြီးကြော်သွားမှာဆိုလိုပါမကြခဏအဲ့လိုမျိုးစာတွေကအတန်သွင်းပြီးတဲ့အချိန်မှာကက်ရောက်လာခင်မွေးနေ့ကကြော်သွားတယ်လို့ပါနော်စက်တင်ဘာလ18ရက်နေ့မှာကြာရောက်တဲ့52နှစ်မြောက်မွေးနေ့ရှင်အန်ကယ်ဦးအောင်စာနဲ့ရဲဘော်ရဲဘက်ဆွေမျိုးမိတ်တင်ခါတွေ VOA အဖွဲ့ဝင်တွေအားလုံးတွေကျမတို့ကဝိုင်းဖွဲ့နားဆင်ဖို့အတွက်မေတ္တာတိလက်ဆောင်တခြင်းလေးတစ်ပုဒ်ပါခြင်းပါတယ်ဆိုပြီးတော့ခိတမော်လမြိုင်ကိုရောက်နေတဲ့မေသူစာနဲ့တငယ်ချင်းတွေအဖွဲ့ကမေတ္တာတိလက်ဆောင်ပါလာပါတယ်ရှင်ဆိုင်းထီဆိုင်ရဲ့မင်းခါယောက်ျားဆိုတဲ့တခြင်းလေးကျေးဇူးပြုပြီးတော့ထုတ်လွှင့်ပေးစီခြင်းပါတယ် VOA ကိုထာဝရအားပေးနေပါမယ်လို့ပြောလာပါတယ်ဟုတ်ကဲ့ပါမမေသူစာနဲ့တငယ်ချင်းများ VOA ကိုထာဝစဉ်အားပေးမယ်ဆိုလို့အထူးကျေးဇူးတင်ပါတယ်เนาะဒီတော့ဒီတော်ရရှင်တောင်းဆိုထားတဲ့ဆိုင်းထီဆိုင်ရဲ့မင်းခါယောက်ျားဆိုတဲ့တခြင်းလေးကိုဒီတစ်ပတ်ထုတ်လွှင့်ပေးဖို့ရွေးချယ်လိုက်ပါတယ်ရှင်သူတို့မွေးနေ့အတွက်ဒီတခြင်းလက်ဆောင်ပေါ်ပါလာတဲ့အသက်52နှစ်ပြည့်သွားတဲ့အန်ကယ်ဦးအောင်စာတယောက်ဒီမွေးနေ့ကစပြီးတော့စိတ်ချမ်းသာကိုကျမ်းမာရှိပါစေလို့ VOA အဖွဲ့သားတွေကဆုတောင်းပေးချင်ပါတယ်ရှင်ဆိုင်ဒီဆိုင်ကြီးဆိုတဲ့မင်းခါယောက်ျားဆိုတဲ့တခြင်းလေးတော့ရှင်လေးအားလုံးနှစ်ချိုက်ခံစားနိုင်ပါလို့နော
်ဆွေဘိုးစည်းသားမကြရတဲ့အဝေးမှာတာဝန်လွယ်ကစစ်ကြောင်းခဏရဒီတော့မပြန်နိုင်တဲ့မင်းခါယောက်ျားကိုရဲပါကိုရဲပါမျောမှမီလွန်ရပါနေရောင်မမြင်နဲ့ရိတ်ကြည့်တော့တော့ညာတော့ရမှမပြောတဲ့မင်းခါယောက်ျားကိုရဲပါကိုရဲပါမြင်းကလေးနဲ့ညာလေးမြင်းခါငါအဖို့အပေါင်းများနဲ့ဆက်ကစားတယ်အခိုင်မာမြင်နာကြလို့မိများသွားပြီလား
ဆိုင်းရီလိုက်စီဆူထားတဲ့မင်းခါယောက်ျားဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပြပလာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့တေးတခြင်းတောင်းလာတွေကိုတင်းငွေနဲ့ညာပိုင်းနဲ့တင်းနယ်လာနေမနေ့ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေလည်းဓာတ်ရိုက်နားဆင်နိုင်ပါတယ် တွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားထောင်လိုက်ရဘူးဆိုရင်တော့ view ရဲ့ internet စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်နော်။ကျမတို့ရဲ့ website လိပ်စာကတော့ bamis.voanews.com ဖြစ်ပါတယ်။ view ကိုလည်းစာရေးကြပါအောင်ရှင်။တော်တော်ရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေ
။
မအီတနာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်ကပေးစာကဏ္ဍကိုထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။အခုတော့ဒတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်ပင်းသုံးသက်ချက်ကိုထုတ်လွှင့်ပေးပါတော့မယ်။ Multi level marketing လို့ခေါ်တဲ့စင်ပွားစနစ်နဲ့ကုန်ပစ္စည်းဖြန့်ဖြူးမှုကိုပိတ်ပင်လိုက်တာဟာမှန်ပါသလားဆိုတဲ့ခေါင်းစဉ်နဲ့ဒီဒီဘက်ဆွေးနွေးတင်ပြထားပါတယ်။မအင်ဂျင်နီယာကအခုကြီးတင်ဆက်ထားပါတယ်ခင်ဗျာ
။အခုရပိုင်းဒေါ်လာအပါဝင်နိုင်ငံခြားငွေစည်းတွေတက်တဆက်တဲ့ရွှေစည်းလောင်စာစီစည်းနဲ့အခြားစည်းနှုန်းတွေတက်နေချင်းထူးခြားတဲ့သတင်းတပုတ်ထွက်ပေါ်လာပါတယ်။အဲ့ဒါကတော့စီးပွားရေးနဲ့ကုသရေးဝန်ကြီးဝန်ကြီးဌာနဟာ Multi Level Marketing လို့ခေါ်တဲ့စင်ပွားစနစ်နဲ့ဈေးကွက်ဖြန့်ချီရေးလုပ်ငန်းလုပ်ကင်တာကိုတားမြစ်ပိတ်ပင်လိုက်တဲ့သတင်းပါ။စီးပွားကုသန်းကထုတ်တဲ့အမိန့်ကြော်ညာစာမှာစက်တင်ဘာ18ရက်နေ့ကစပြီးအဲ့လိုစင်ပွားစနစ်နဲ့ဈေးကွက်ဖြန့်ချီရေးဆက်လုပ်နေဦးမယ်ဆိုရင်အရေးကြီးကုန်စည်နဲ့ဝန်ဆောင်မှုဥပဒေပုံမှန်9နဲ့အရေးယူမယ်လို့ဆိုပါတယ်။အဲ့ဒီပုံမှန်နဲ့သာအပြစ်ရှိကြောင်းတွေးရှိအရေးယူခံရရင်ထောင်ဒဏ်3နှစ်အထိနဲ့ငွေဒဏ်ပါချမှတ်ခံရမယ့်သဘောရှိပါတယ်။ဒီစစ်မွားစနစ်နဲ့ဈေးကွက်ဖြန့်ချီရေးလုပ်ငန်းကြီးထဲမှာကုမ္ပဏီတရားကျော်ဝင်ရောက်လုပ်ကင်သူ1000နဲ့ချီရှိနေနိုင်ပြီးသူတို့ဖြန့်ပြူတာကိုဝယ်ယူသုံးစွဲတဲ့သူတွေကလည်း3000နဲ့ချီရှိနေမှာမို့ကြီးမားတဲ့သက်ရောက်မှုရှိတယ်လို့ပြောနိုင်ပါတယ်။ Multi Level Marketing လို့ခေါ်တဲ့စစ်မွားစနစ်အကြောင်းဆွေးနွေးတင်ပြသွားပါမယ်
။ Multi Level Marketing လို့ခေါ်တဲ့စစ်ပွားစနစ်နဲ့ဈေးကွက်ဖြန့်ချီတယ်ဆိုတာကုန်စည်တစ်ခုခုဒါမှမဟုတ်အများပြားကိုကြော်ညာရီတာမန်ဖြန့်ချီရေးစနစ်တွေနဲ့ဖြန့်ချီတာမျိုးမဟုတ်ဘဲလူတွေကိုတိမ့်သွင်းပြီးဖြန့်ချီရောင်းချတဲ့စနစ်လို့လွယ်လွယ်ပြောနိုင်ပါတယ်။လူတယောက်ဟာအဲ့ဒီကုမ္ပဏီကိုရောက်သွားရင်အရင်ဆုံးအဖွဲ့ဝင်ဖြစ်ပါဝင်ဖို့လိုပါတယ်။အဖွဲ့ဝင်ဖြစ်ပါဝင်နိုင်ဖို့တတ်မှတ်ချက်ကတော့ကုမ္ပဏီတစ်ခုနဲ့တစ်ခုမတူပါဘူး။တချို့ကုမ္ပဏီတွေမှာကုန်ပစ္စည်းနည်းနည်းပိုးဝယ်လိုက်တာနဲ့အဖွဲ့ဝင်ဖြစ်နိုင်ပေမယ့်တချို့ကုမ္ပဏီတွေမှာတော့သိညာနဲ့ချီတံပိုးရှိပစ္စည်းတွေဝယ်မှအဖွဲ့ဝင်ဖြစ်ရတာမျိုးလည်းရှိပါတယ်။အဖွဲ့ဝင်ဖြစ်ပြီးရင်အဲ့ဒီသူဟာနောက်ထပ်အဖွဲ့ဝင်သစ်တွေရအောင်ရှာဖွေစည်းရုံးရပါတယ်။ကုမ္ပဏီကဖြန့်ဖြူးတဲ့ပစ္စည်းတွေကိုသူ့လိုပဲဝယ်လာအောင်အဖွဲ့ဝင်သစ်ကိုစည်းရုံးရတာမျိုးပါ။တပြိုင်နက်တည်းအဖွဲ့ဝင်အဆင့်မရောက်ပေမဲ့ကုန်ပစ္စည်းနည်းနည်းပါးပါးကုန်အောင်ရောင်းချရတာမျိုးလည်းလုပ်ရပါတယ်။အဲ့ဒီလိုအဖွဲ့ဝင်သစ်စည်းရုံးနိုင်မှုကုန်ပစ္စည်းရောင်းချနိုင်တဲ့အရေးအတွက်ကိုမူတည်ပြီးအဲ့ဒီလူတွေကိုအမှတ်ပေးစနစ်ကျင့်သုံးပါတယ်။ကိုစည်းရုံးထားတဲ့လူဟာနောက်ထပ်အဖွဲ့ဝင်သစ်တွေကိုစည်းရုံးရင်ကို့အတွက်လည်းအမှတ်တချို့ရတဲ့စနစ်ကျင့်သုံးပါတယ်။ကိုစည်းရုံးထားတဲ့လူကနေတဆင့်စင်ပွားစင်ပွားလူတွေတိုးပွားလာသလောက်ကိုကအမှတ်တွေရနိုင်မှာဖြစ်ပြီးတတ်မှတ်ထားတဲ့အမှတ်တစုံတစ်ခုရောက်သွားရင်အဲ့ဒီလူကိုနာမည်လှလှပေးထားတဲ့အဆင့်တစ်ခုတတ်မှတ်ပေးပြီးတချို့ကုမ္ပဏီတွေမှာဆိုလစဉ်ဝင်ငွေမျိုးမျိုးမြက်မြက်ရတဲ့သူတွေဖြစ်လာစေပါတယ်MLM ကိစ္စမှာဖြန့်ဖြူးတဲ့စနစ်ကအဓိကပြဿနာမဟုတ်ဘဲဖြန့်ဖြူးတဲ့ကုန်ပစ္စည်းတွေရဲ့အမျိုးအစားဈေးနှုန်းနဲ့ဘယ်လိုစည်းရုံးရောင်းချတယ်လဲဆိုတာတကယ်ပြဿနာပါလက်ရှိမြန်မာနိုင်ငံထဲရောက်နေတဲ့စင်ပွားစနစ်လုပ်ကိုင်နေတဲ့ကုမ္ပဏီအများစုကြီးဟာစေဝါဒါမှမဟုတ်စေဝါလို့နာမည်ခံထားတဲ့ဒက်စာဒါမှမဟုတ်ကျန်းမာရေးနဲ့သက်ဆိုင်တယ်လို့ဆိုတဲ့အလှကုန်နဲ့လူသုံးကုန်ပစ္စည်းစတာတွေဖြစ်နေတာတွေ့ရပါတယ်ဒီလိုဖြစ်ရတာကလည်းအကြောင်းရှိပါတယ်တာမန်ကုန်ပစ္စည်းတွေမှာသူ့ထုတ်ကုန်အရေးအသွေးနဲ့သူ့ဈေးနှုန်းပြန်မျှတက်မှတ်ချက်တွေရှိပြီးသားမို့သူနဲ့အမျိုးအစားတူအမှတ်တစိမ့်လောက်ပဲကွဲတဲ့ကုန်ပစ္စည်းတွေကိုဈေးနှုန်းမတန်တဆမြင့်တင်ရောင်းချလို့မရနိုင်ပါဘူ
းဈေးဝါဒါမှမဟုတ်ဓာတ်စာဒါမှမဟုတ်ကျန်းမာရေးကိုအထောက်အကူဖြစ်စေတဲ့အလှကုန်လူသုံးကုန်တွေကတော့အဲ့ဒီကုန်ပစ္စည်းတွေရဲ့အာဏိသင်တွေကိုပြောပြီးဈေးနှုန်းမတန်တဆမြင့်တင်နိုင်လို့ပါပဲနမူနာအဖြစ်လွန်ခဲ့တဲ့အနှစ်20ဝန်းကျင်လောက်ကမြန်မာနိုင်ငံမှာနာမည်ကြီးတဲ့လင်းစည်းဆေးတော့တွေလင်းစည်းနဲ့လှုပ်ထားပါတယ်ဆိုတော့စားတော့ကုန်နဲ့လူသုံးကုန်တွေကိုပြသနိုင်ပါတယ်အဲ့ဒီကုန်ပစ္စည်းတွေကိုထိုင်ဝမ်အခြေစိုက်ရှိုင်းဟုတ်ကုမ္ပဏီကစင်ပွားစနစ်နဲ့ဖြန့်ပြီးမြန်မာပြည်မှာအကြီးအကျယ်အောင်မြင်မှုရအကြီးအကျယ်အငင်းပွားရတဲ့ပြဿနာတစ်ခုဖြစ်စေခဲ့ပါတယ်လုပ်ပုံကိုင်ဝန်ဤစနစ်ကတော့အဖွဲ့ဝင်သစ်တွေမစုဆောင်ခင်အကျိုးဆွေးနွေးပွဲဟောပြောပွဲဆွဲတဲ့ပွဲတွေလုပ်ပါတယ်အဲ့ဒီပွဲတွေမှာလင်းစည်းဆေးတော့နဲ့အခြားကုန်ပစ္စည်းတွေရဲ့ကျန်းမာရေးအပေါ်ဘယ်လိုကောင်းမွန်ကြောင်းပြောဆိုစေပါတယ်အဲ့ဒီဆေးတော့တောက်ပြီးကင်ဆာယောဂဘယ်လိုသက်သာစေတယ် AIDS ကိုဘယ်လိုဟန့်တားနိုင်တယ် အခြားယောဂတွေကိုလည်းဘယ်လိုကောင်းမွန်စေတယ်စသဖြင့်ပြောဆိုရတဲ့ဗီဒီယိုပြပြီးစီးရုံပါတယ်
ဒါပေမဲ့တကယ်လက်တွေ့အဲ့ဒီလင်းစည်းနဲ့ဆက်ဆက်ပစ္စည်းတွေကိုမြန်မာနိုင်ငံ FDA မှာစေဝါးတွေဖြစ်အမှတ်ပုံတင်တာမလုပ်ပါဘူးဒီလိုနဲ့အဖွဲ့ဝင်တွေဟာတအိမ်တက်ဆင်းလိုက်လံပြီးလင်းစည်းဆေးဘလောက်စွမ်းကြောင်းအပေါင်းအာရင်တန်တန်တွေနဲ့ဟောပြောကင်ဆာယောဂါတွေကိုတိုက်ခိုင်း AIDS နဲ့အခြားယောဂါတွေကိုတိုက်ခိုင်းစတာတွေလုပ်ကြပါတော့တယ်ဒါပေမဲ့တက်တည်အထောက်ထားဖြစ်စေမဲ့စာရွက်စာရမ်းတွေမှာတော့အဲ့ဒီလိုယောဂါပျောက်ကင်းပါတယ်ဆိုတာရေးမထားပါဘူးအဲ့ဒီအချိန်ကလင်းစည်းဆေးတော့တပလင်းကျော်ဆေးတဖုံးစာကြက်ငွေ 9,000 ကျော်လောက်နဲ့ရောင်းချပါတယ်အလွန်ဈေးကြီးတဲ့နှုန်းမှာနောက်ပိုင်းယောဂသည်တွေနဲ့ပြဿနာတွေအမျိုးမျိုးတက်မီဒီယာတွေကနေဝေဖန်ရေးသားမှုမြင်မာလာမှအဲ့ဒီကုမ္ပဏီမြေအောက်ကိုအသာလေးရှို့သွားခဲ့ပါတယ်နောက်ပိုင်းအစိုးရကျန်းမာရေးဝန်ကြီးဌာနကိုယ်တိုင်လင်းစည်းမှုတွေစိုက်ပျိုးပြီးလင်းစည်းဆေးတောက်တွေထုတ်လုပ်လာနိုင်ပါတယ်။ရှိုင်းဟုတ်ကုမ္ပဏီကထုတ်တဲ့လင်းစည်းဆေးတောက်ဘူးတွေနဲ့အာနိတင်ချင်းတူတဲ့ဝန်ကြီးဌာနထုတ်လင်းစည်းဆေးတောက်တဘူးဟာကျပ်2000ကျော်3000လောက်နဲ့ဖြန့်ဖြူးနိုင်ပါတယ်။ဒါကိုကြည့်ရင်စင်ပွားစနစ်နဲ့ဖြန့်ဖြူးတဲ့ကုမ္ပဏီဟာကုန်ပစ္စည်းတစ်ခုကိုလူတွေရဲ့မသိနားမလည်မှုအယုံသွင်းပြီးလိန်ညာအောင်စိတ်ခိုင်းမှုလောဘအားကိုအသုံးချပြီးဘလောက်မတော်မတရားအမျက်ထုတ်ခဲ့သလဲဆိုတာတွေ့နိုင်ပါတယ်။နောက်ပိုင်းပေါ်ပေါက်လာတဲ့စင်ပွားကုမ္ပဏီတွေဟာလည်းအဲ့ဒီခေတ်ကနာမည်အကြီးအကျယ်ကြီးခဲ့တဲ့လင်းစည်းဖြန့်တဲ့ကုမ္ပဏီနဲ့မတိမ်မငြိမ်ပုံစံတူတွေများပါတယ
်။ခုဆိုရင်မာဒီလေဗယ်မားကတ်တင်းနဲ့ဖြန့်ဖြူးရေးလုပ်တဲ့ကုမ္ပဏီတချို့ဟာ FDA မှာထောက်ခံချက်မယူဘဲဆေးဝါးလိုလိုဓာတ်စာလိုလိုကုန်ပစ္စည်းတွေဖြန့်ဖြူးတာနဲ့ပတ်သက်ပြီးအစိုးရဘက်ကအရေးယူထားတာတရားစွဲထားတာလည်းရှိနေပါပြီ။တချို့စာသုံးသူဘက်ကနစ်နာလို့တိုင်ကြားထားပြီးတရားရုံးရောက်နေတဲ့အမှုတွေလည်းရှိနေပါတယ်။ပြဿနာကအဲ့ဒီလုပ်ငန်းကြီးထဲမှာမသိနားမလည်သူပြည်သူအများပြားဟာသားကောင်းနေတဲ့ဖွယ်ပါဝင်နေကြရတာဖြစ်လို့အရေးယူကင်တွယ်ဖို့အလွန်ခက်ခဲတဲ့အခြေအနေဖြစ်နေရတာပါ။ဒါကြောင့်အခြားသောနိုင်ငံတွေနီးတူပြဿနာပေါင်းများစွာပေါက်ဖွားစေတဲ့စာသုံးသူပြည်သူတွေကိုကြီးကြီးကျယ်ကျယ်ထိခိုက်စေတဲ့မာဒီလေဗယ်မားကတ်တင်းစနစ်နဲ့ဖြန့်ဖြူးရေးလုပ်မှုကိုပိတ်ပင်လိုက်တာဟာကောင်းမွန်တဲ့ကိစ္စဖြစ်ပါကြောင်းဒီလိုလှုပ်ရှားအဖြစ်အခြားသောဈေးကွက်နဲ့ယင်းနှမြုံနှမှုဆိုင်ရာတွေကိုလည်းထိခိုက်နိုင်စရာအကြောင်းမရှိပါကြောင်းတင်ပြလိုက်ရပါတယ
်။ဦးစီဒီအောင်မြင့်ရဲ့ပြည်တွင်းသုံးသပ်ချက်ကိုနားဆင်ကြရတာဖြစ်ပါတယ်။ VOE မြန်မာပိုင်းကတင်းနှာနေမယ့်တစ်ဖက်အစီအစဉ်လေးဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးတော့နားဆင်ရမှာကတော့ထူးခြားဆန်းပြသတင်းများအစီအစဉ်ဖြစ်ပါတယ်။ထူးထူးခြားခြားသတင်းတွေကိုမအီးတက်စင်နဲ့ကိုငင်းချမ်းတို့ကတင်ပြထားပါတယ်ခင်ဗျာ။
မြခင်တရားစု Texas ပြည်နယ် Plano မြို့ကကြီးကြသောအင်းကြီးတစ်လုံးကိုစစ်ပြီးတော့ထိန်းသိမ်းနိုင်ဖို့အတွက်အလုံးလိုက်ရွှေ့ပြောင်းခဲ့ပါတယ်။ Collinwood House လို့နာမည်ပေးထားတဲ့အင်းကြီးကိုဒေါ်လာ2သိန်းခွဲအကုန်ကျခံပြီးတော့နေရာတစ်ကိုပြောင်းခဲ့ရပါ။ဒီအင်းကို1862ခုနှစ်မှာတည်ဆောက်ခဲ့တာဖြစ်ပြီးတော့နှစ်ထပ်အမြင့်ရှိတဲ့လေတော်အင်းတစ်လုံးလည်းဖြစ်ပါတယ်။မနစ်ကတော့ဒီအင်းကြီးကိုပြန်ပြီးတော့ပြုရင်ဖို့ Plano မြို့ကောင်စီမှမဲခွဲဆုံးဖြတ်ခဲ့ပြီးတော့ဒေါ်လာ2သန်းခွဲလောက်ကုန်ကျမှာဖြစ်တဲ့အတွက်မဲဆန္ဒရှင်တွေကပယ်ချခဲ့ပါတယ်။ဒီအင်ကြီးကိုဟက်ကတ်လေတော်မှထားရှိမှဖြစ်ပြီးတော့နောက်ပိုင်းမှာပြန်ပြီးတော့ပြင်ဆင်ပြီးပြသထားမှာလည်းဖြစ်ပါရဲ့ရှင
်။လန်ဒန်မြို့ကဆော့ဆက်ကာရင်မြင်ကချင်းသေးရုပ်ဒီ၄ခုနာမှာစကားပြောတတ်တဲ့ချင်းသေးကြီးတို့ကောင်ရောက်နေပါတယ်။တခြားချင်းသေးရုပ်တွေကခြေရုပ်တွေဖြစ်ပြီးတော့အခုချင်းသေးကတော့တင်ယူနိုင်စွမ်းရှိတဲ့အဆင့်မြင့် AI နီးပညာသုံးအနီရောင်မီးထွန်းထားတဲ့ပလတ်စတာချင်းသေးရုပ်ဖြစ်ပါတယ်ဒီချင်းသေးရုပ်ကြီးရှေ့မှာကျေးဇူးပြု၍အစာကျွေးပါဆိုတဲ့စာသားကိုရေးသားထားပြီးတော့စာလုံးလေးတွေရိုက်ထည့်ဖို့ကွန်ပျူတာဖန်သားပြင်တစ်ခုဖန်တီးထားပါတယ်လူတွေကစာလုံးလေးတွေရိုက်ထည့်လိုက်တဲ့အခါအဲ့ဒီစာလုံးလေးတွေပေါ်အခြေခံပြီးချင်းသေးကြီးကကဗျာလေးတစ်ပုဒ်ဆက်ပြီးနိုင်ပါတယ်အဲ့ဒီနောက်ချင်းသေးကဒီကဗျာကိုရွတ်ပြနိုင်ပါတယ်နှင်းစင်လန်ဒန်မှာကျင်းပတဲ့ဒီဇိုင်းပြပွဲအတွက်ဖန်တီးခဲ့တာဖြစ်ပါတယ်ဒီဇိုင်းပညာရှင် S. Devlin နဲ့Google အနုပညာနဲ့ယဉ်ကျေးမှုဌာနကပူးပေါင်းဖန်တီးတာဖြစ်ပြီးတော့စက်တင်ဘာလ23ရက်နေ့အထိပြသထားမှာပ
ါ။ဒီကညာကနေဗာဒပြည်မှာရှိတဲ့လောင်စာမြို့တစ်မြို့ဆိုပြီးတော့မကောင်းမှုမျိုးစုံရနိုင်တဲ့မြို့ဆိုပြီးနာမည်ကြီးတဲ့ Las Vegas မြို့မှာကဘာလက်ခီးသွားတွေကိုဆွဲဆောင်ဖို့အတွက်အခုနောက်ဆုံးဖွင့်လိုက်တာကတော့ဆေးကြောက်ပြလိုက်ပဲဖြစ်ပါတယ်။အဲ့ဒီဆေးကြောက်ပြတဲ့ဟာအများပြည်သူလာရောက်နိုင်တဲ့နေရာဖြစ်တဲ့အတွက်ဆေးကြောက်တွေတရဝင်ဝယ်ယူသုံးဆွဲခွင့်ရမှာမဟုတ်ပေမဲ့လည်းဆေးကြောက်နဲ့ပတ်သက်တဲ့အကြောင်းအရာအမှုပညာလက်ရာဆေးကြောက်အပင်အတုတွေကိုလည်းဖန်လောင်အိမ်ထဲမှာဘယ်လိုစိုက်တယ်လဲဆိုတာကိုလည်းပြသထားမှာပါ။နဗာဒပြည်နယ်မှာဆေးကြောက်ကိုတရဝင်ဖျော်ပြီးအတွက်ဝယ်ယူသုံးဆွဲခွင့်ပေးလိုက်ပေမဲ့လည်းအများပြည်သူအတွက်ဖွင့်လှစ်ထားတဲ့ပြတိုင်းလိုနေရာမှာတော့အားမြင်ထားပါတယ်။
အဲအကြောင်းစေးကြဝယ်လို့တွေအတွက်ဒီပြားလိုက်ကနေရောင်းတဲ့ဆိုင်တွေကိုကြိုပို့ပေးမဲ့ကားရယ်စီစဉ်ထားပါတယ်။တခြားပြားလိုက်တွေလိုပဲစေးကြောင်းနဲ့ပတ်သက်တဲ့ဘူးတုဒရပွဲရာတွေကိုရှင်းပြထားသလိုလူမှုကွန်ရက်တွေမှာဒီပြားလိုက်အကြောင်းလူပြောများလာစေဖို့လည်းစီစဉ်ထားပါတယ်။အဲဒီအတွက်ပွချွန်းစေးလိုက်ပုံစံအကြီးကြီးတစ်ခုတိစောက်ထားသလိုအလင်းရောင်နဲ့နောက်ခံတွေကိုလည်းတက်ပုံရိုက်လို့ကောင်းအောင်စီစဉ်ပေးထားပါရဲ့ရှင်။
သူရစံပြသတင်းများအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ဒီအစီအစဉ်ကိုအပတ်စဉ်တနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနေ့ပိုင်းအစီအစဉ်ဒီမှာနားတော်တာဆင်နိုင်ကြပါတယ်ခင်ဗျာ
လူမှုကွန်ရက်တွေပေါ်မှာတွေ့နေရတဲ့မြန်မာနိုင်ငံကရာဇဝတ်မှုတွေမှာတရားဥပဒေစိုးမိုးရေးတာဝန်ရှိတဲ့ရဲအာဏာပိုင်တို့ဘက်ကအားနည်းချက်တွေရဲလုံငန်းပိုင်းဆိုင်ရာပြက်ကက်မှုတွေကြောင့်ဖြစ်တဲ့ဆိုပြီးတော့မကြမကြဆွဆွဲချက်တွေအတော်များများရှိနေပါတယ်။မြန်မာနိုင်ငံမှာဆုပ်ချွေကာလာတစ်လျှောက်လုံးစစ်ထောက်လိုင်းကြီးနဲ့စစ်တပ်ကနေရာယူတွင်ကျေခဲ့တာမို့လို့ရဲတပ်ဖွဲ့တွေရဲ့အခန်းကဏ္ဍအားနည်းခဲ့ရပေမဲ့ဒီမိုကရေစီမျိုးပြအုပ်ချုပ်ရေးနဲ့တရားဥပဒေစိုးမိုးရေးမှာတော့ပြည်သူ့ရဲတပ်ဖွဲ့ဟာအင်မတန်ကိုအရေးပါပါတယ်။ဒီမိုကရေစီအသွင်ကူးပြောင်းနေတဲ့မြန်မာနိုင်ငံမှာပြည်သူ့ရဲတပ်ဖွဲ့ပြုပြင်ပြောင်းလဲရေးနဲ့ရဲလုံငန်းပိုင်းဆိုင်ရာတိုးတက်အားကောင်းမှုတွေအခုဘလို့အခြေအနေမှာရှိနေပါပြီလဲ။လာမယ့်အင်္ဂါနေ့ညပိုင်းဒဲဒီလိုင်းစီစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြလူရဲ့သရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မိကွန်ကိုယ့်ရဲ့သဘောထားအမြင်တွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က12323822554ဖြစ်ပါတယ်။ email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြကြမယ့်သရရှင်တွေကိုကြိုဆိုပါရစေခင်ဗျာ
။နေပန်အင်္ဂါညဒဲရဲဒီလိုင်းစီစဉ်မှာပါဝင်ဝင်ရောက်ပြီးတော့ဆွေးနွေးလို့သူတွေ VOA ကိုည9:00နာရီမှတိုင်ခင်အချိန်မီဆက်သွယ်ကြဖို့ထပ်မံပြီးတော့တိုက်တွန်းအပ်ပါရခင်ဗျာ VOA American တန်ကအခုမနေ့ဖက်ထုတ်လွှင့်ပေးနေတဲ့တနာ ਈ စာအစီအစဉ်ကိုမနေ့7:00နာရီကနေ9:00နာရီထိလိုင်းဒိုမီတာ16 kHz 10083ညလိုင်းဒိုမီတာ19 kHz 15115နဲ့လိုင်းဒိုမီတာ24 kHz 12123ညတို့ကနေပြန်လည်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါရခင်ဗျာဒီဝိမာန်ပိုင်းကတင်းလာနေမြန်မာခင်စီစဉ်နေဆက်လက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတော့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါခင်မျိုးသက်ကကြီးညာပေးပါလိမ့်မယ်ခင်ဗျာ
နိုင်ငံတော်တရားရုံးချုပ်တရားသူကြီးဖြစ်တဲ့အမေရှင်အတင်းသွင်းခံရသူ Brett Kavanaugh က1982ခုနှစ်တုန်းကလိင်မှုဆိုင်ရာအကြမ်းဖက်ခဲ့တယ်လို့ဆွဆွဲပြောဆိုနေတဲ့ Christine Blasey Ford ကအထက်လွှတ်တော်တရားရေးကော်မတီရှေ့မှာချက်တပြေမနှစ်ပိုင်းကြာရင်အများပြည်သူရှေ့မှာထွက်ဆိုမှာဖြစ်ကြောင်းသူ့ရဲ့ရှေ့နေတွေကပြောပါတယ်ဒါပေမဲ့အခုလိုထွက်ဆိုဖို့အတွက်ဘလို့အခြေအနေတွေတတ်မှတ်ပေးရမယ်ဆိုတဲ့အသေးစိတ်ကိုတော့ညှိနှိုင်းနေကြဆဲဖြစ်ပါတယ်ကမ္ဘာကောင်းဆောင်အများပြန်တက်ရောက်မယ်မင်ကွန်းပြောကြမယ်83ချိန်မြောက်ကုလသမဂ္ဂအထွေထွေညီလာခံအစီအစဉ်ကိုအင်ကာနေ့မှာစတင်မှာဖြစ်ပါတယ်အစိမ့်ခေါင်းဆောင်တွေတက်ရောက်မဲ့သတင်းပတ်တွင်အစည်းအဝေးလုပ်ဖို့အတွက်ပန်ကြားချက်ပေါင်း342ခုကိုလက်ခံရရှိထားတယ်လို့ကုလသမဂ္ဂပြောခွင့်ရကပြောပါတယ်။အစည်းအဝေးလုပ်မဲ့အကြောင်းအရာတွေထဲမှာ Syria, Libya, Yemen, Mali နဲ့ဗဟိုအာဖရိကသမရနိုင်ငံတွေကပဋိပက္ခအပြင်မြန်မာနိုင်ငံက Rohingya Muslim တွေနဲ့ပတ်သက်တာတွေပါဝင်ပါတယ်။ကမ္ဘာမှာအကြီးအမားဆုံးချမ်းမာရေးစောင့်ရှောက်မှုအာမခံအစီအစဉ်ကိုအိန္ဒိယဝန်ကြီးချုပ် Narendra Modi ကတနင်္ဂနွေနေ့မှာစတင်လိုက်ပါတယ်။နောက်နှစ်ကျင်းပမယ့်အထွေထွေရွေးကောက်ပွဲတွေမတိုင်ရင်ဒီအစီအစဉ်ကိုစတင်လိုက်တာဖြစ်ပြီးအစင်းရဲဆုံးနိုင်ငံသားတန်ပေါင်း900ကိုအခမဲ့ကျင်းပရေးဆောင်ရှောက်မှုပေးရမယ်လို့အာမခံထားပါတယ်။မလေးရှားနိုင်ငံမှာတောက်ကြံတဲ့စနေနေ့ရက်ပြုလုပ်တဲ့အထူးစစ်ဆင်ရေးတွေမှာနိုင်ငံခြားသား900ကျော်ကိုဖမ်းဆီးရမိခဲ့ပြီးဒီထဲမှာမြန်မာကအနည်းဆုံး40လောက်ပါဝင်နေပါတယ်။မလေးတောင်ပိုင်းစိုက်ဘာဂျာယာနဲ့ဆီလန်ကောပြည်နယ်တွေမှာမလေးရှားလူဝင်မှုကြီးကြပ်ရေးတာဝန်ရှိသူတွေနဲ့အထူးတိုက်ခိုက်ရေးတပ်ဖွဲ့တွေပူးပေါင်းပြီးတော့စက်တင်ဘာ27နဲ့2ရက်နေ့တွေမှာပြုလုပ်ခဲ့တာဖြစ်ပါတယ်
။ဒါကတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းအချင်းချင်းကိုဒေါခင်မျိုးသက်ကြီးညာပေးခဲ့တာဖြစ်ပါတယ်။အခုမနေ့အတွက်အစီအစဉ်ထုတ်လွှင့်ရေးမှုကကိုဇော်ဝင်းလံဖြစ်ပြီးတော့အတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Greg Barnes ဖြစ်ပါတယ်။ VOA ရဲ့တင်ဆက်နေတဲ့ခင်အစီအစဉ်တွေကိုလိုင်းဒိုမီတာ24 40 51နဲ့လိုင်းလက်မီတာ190တို့ကနေတန်လွှင့်ပေးခဲ့တာပါ။ VOA ကိုနားဆင်ကြရတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်။နိုင်ငံတကာကတောတချင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးနေ့တည်မှာပျော်ရွှင်ချမ်းမြေ့ကြပါစေခင်ဗျာ။
This program has come to you from the Voice of America, Washington.